Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ23ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ည9နာရီကနေ10နာရီအထိစီစဉ်တွေကိုတော့ဖိုင်းဒိုမီတာ31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမောမရှင်။ဒီနေ့ညသောရရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံမှာဆီယနာတင်ပြီးတဲ့နောက်ပိုင်းဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အတွက်အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါဒီဆွေးနွေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ပါမယ်သူဘာတွေများဆွေးနွေးနိုင်ချေရှိပါသလဲ
ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်ဖြေသေးချာမပေးဘဲနဲ့နောက်ခုကပြောဆိုတဲ့အချိန်တွေတော့သူပြင်သွားမှာကျွန်တော်ထင်ပါတယ်
မြမလူခွင့်ရဲ့လှူရှားသူဦးအောင်မျိုးမင်းတုံသက်ခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဆစ်ဆန့်ကျင်ရေးဆန္ဒပြနေတဲ့သူတွေကိုဖြိုခွဲမဲ့စစ်တပ်ကိုတော့ KIU တပ်တွေကပြစ်ခတ်ဟန်တားခဲ့ပါတယ်မြင်းကြံမျိုးဘက်မှာတော့တပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်၅ဦးကြီးစံထိမှန်ပြီးတော့တဦးစိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒီကနေ့ရန်ကုန်မြို့မှာတော့လူရာနဲ့ခြီးပြီးတော့ဆန္ဒထုတ်ဖို့လမ်းမတွေပေါ်ထွက်ပြီးခြီးတက်ဆန္ဒပြခတ်ကြပါတယ်နောက်ထိုင်းနယ်ခြားဆောက်ရဲတပ်ဖွဲ့ရဲ့စစ်ရင်တစင်းကိုတော့မြန်မာစစ်တပ်ကပြစ်ခတ်ခဲ့တဲ့အနေအထားရှိပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့သတင်းပတ်စင်ခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့တောက်ကြညအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကကြီးညာပေးကြပါလိမ့်မယ်ရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမနေ့ပြန်ကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာလူထုအတွက်ကောင်းကျိုးဖြစ်မဲ့သဘောတူညီချက်တခုရလာနိုင်တယ်လို့အရှေ့တောင်အာရှနိုင်ငံတွေကမျှော်လင့်ထားတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Retno Marsudi ကပြောပါတယ
်။ Kedua pemimpin berharap pertemuan ALM besok
တနက်ဖြန်မှာပထမဆုံးကျင်းပမယ့်အစည်းအဝေးကနေမြန်မာပြည်သူလူထုအထွတ်အကျိုးဖြစ်မဲ့သဘောတူညီချက်တွေရနိုင်မယ်လို့အာဆီယံကောင်ဆောင်တွေကမျှော်လင့်ထားကြပါတယ်။မြန်မာပြည်သူတွေအထွတ်အရေးကြီးတာကြောင့်ဒီအစည်းအဝေးကိုကျင်းပရတာဖြစ်တယ်ဆိုတာအင်ဒိုနီးရှားသမ္မတကအလေးပေးပြောကြားခဲ့ပါတယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီး Marsudi ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။ဒီလိုသိမ်းမွေ့တဲ့အခြေအနေကနေမြန်မာပြည်သူတွေလွတ်မြောက်နိုင်ရေးအာဆီယံကောင်ဆောင်တွေကူညီဖို့အခိုင်အမာဆုံးဖြတ်ထားတယ်ဆိုတာအခုလိုလူကိုယ်တိုင်တွေ့ဆုံဆွေးနွေးမှုကထင်ရှားစေပါတယ်လို့လည်းဝန်ကြီးမာဆူဒီကပြောပါတယ်။မနေ့ပြန်ဧပြီ24ရက်ဂျကာတာဆန်နိုချင်းနေ့လယ်တနာရီခွဲမှာအစည်းအဝေးစတင်မှာဖြစ်ပြီးအာဆီယံအလက်ကြာဥက္ကဋ္ဌဘရူနိုင်းဆော်ဘွားဟာဆနာဘိုခီယာကအဖွဲ့မိန့်ခွန်းပြောကြားမယ်ဆိုတာ VOA ကလက်ခံရရှိထားတဲ့အစည်းအဝေးအစီအစဉ်မူကြမ်းထဲမှာဖော်ပြထားပါတယ်။ဒီအစည်းအဝေးအစီအစဉ်သုံးခုထဲမှာမြန်မာအရေးကတတိယအစီအစဉ်ဖြစ်မဲ့ပုံရှိပါတယ်။ဒီအစည်းအဝေးကိုမြန်မာအပါအဝင်အဖွဲ့ဝင်9နိုင်ငံကနိုင်ငံကောင်းဆောင်တွေတက်ရောက်မှာဖြစ်ပြီးထိုင်းဖိလစ်ပိုင်နဲ့လာအိုစ်နိုင်ငံတွေကတော့နိုင်ငံခြားရေးဝန်ကြီးလိုကိုယ်စားလှယ်တွေတက်မယ်လို့ပြောထားပါတယ်။ညီလာခံကွန်ညနေ3နိုင်ခွဲမှာအဆုံးသတ်မှာဖြစ်ကြောင်းအာဆီယံတန်တမာတူက VOA အင်ဒိုနီးရှားဌာနကိုပေးပို့လာတဲ့အစည်းအဝေးအစီအစဉ်မှာဖော်ပြထားတာပါ။မြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့စနေနေ့မနက်7:00လောက်မှာဂျကာတာကိုရောက်လာမှာဖြစ်ပြီးညနေပိုင်းမှာပြန်လည်ထွက်သွားမယ်လို့ VOA နေနဲ့သိထားပါဗါးအာဆီယံညီလာခံကျင်းပနေချိန်မှာပဲဂျကာတာမှာရောက်နေတဲ့ကုလသမဂ္ဂအသွင်ရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာနဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့အစည်းအဝေးပြင်ပမှာတရားတွေ့ဆုံမယ်လို့လည်းစစ်ကောင်စီနဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုက VOA ကိုပြောထားပါဗါးမြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေရပ်တန့်ဖို့နဲ့စာနာထောက်ထားမှုအကူအညီတွေဝင်ရောက်ပေးအပ်ခွင့်ပြုဖို့မြန်မာစစ်ကောင်ဆောင်ကိုအာဆီယံကောင်ဆောင်တွေမနေ့ပြန်ကျင်းပမယ်ညီလာခံမှာတိုက်တွန်းကြလိုက်မယ်လို့တန်တမန်တွေကိုကူကပြီးတော့ Writers သတင်းမှရေးထားပါတယ်။ဒီညီလာခံမြန်မာအကြက်အတဲကိုနိုင်ငံတကာကဝိုင်းဝန်းဖြည့်ရှင်ဖို့ပထမဆုံးအခိုင်အမာကြိုးပမ်းနိုင်လို့ရလဲဖြစ်ပါတယ်။ပြုပွင့်လင်းလင်းပြောဆိုဆွေးနွေးနိုင်ဖို့အစည်းအဝေးကိုဒီကပိတ်ကျင်းပမယ်လို့လည်းတန်တမန်နှစ်ယောက်က Writers သတင်းဌာနကိုပြောပါတယ်။အာဆီယံအဖွဲ့ကအဆိုပြုကြိုးပမ်းတဲ့အထက်မှာမြန်မာနိုင်ငံတွင်စေဝါနဲ့စာနာရိက္ခာတွေပေးပို့နိုင်ရေးအကြံဖက်မှုတွေရပ်တန့်ပေးထားဖို့စစ်ကောင်စီနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကြားတွေ့ဆုံဆွေးနွေးရေးအားပေးတိုက်တွန်းဖို့အထူးကိုယ်စားလှယ်တူခန္ဓာရေးတို့ပါဝင်တယ်လို့သတင်းရင်းမြစ်တွေကပြောပါတယ်။အာဆီယံအဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေကတော့ဒီအစည်းအဝေးမှာမပါဝင်ပါဘူး။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘူဂနာကအဖွဲ့ဝင်နိုင်ငံတချို့ကိုယ်စားလှယ်တွေနဲ့အစည်းအဝေးပြင်ပမှာတွေ့ဆုံဆွေးနွေးမယ်လို့လည်းသတင်းရင်းမြစ်တွေကပြောပါတယ်။ CRPH ကဖွဲ့စည်ထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အာဆီယံကောင်ဆောင်တွေနဲ့ဆက်သွယ်ပြောဆိုရရရှိခဲ့တယ်လို့ NUG ပြောခွင့်ရတဲ့ဦးကပြောပေးမယ်လို့ထိတ်တိအစည်းအဝေးတက်ရောက်ဖို့တရားဝင်ဖိတ်ကြားတာတော့ရှိမထားသေးဘူးလို့ Writer သတင်းဌာနကပြောပါတယ်။မြန်မာအာဏာသိမ်းစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလူသားသူအပေါ်ကျူးလွန်တဲ့ရာဇဝမှုနဲ့စုံစမ်းစစ်ဆေးပေးဖို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာခွင့်အဖွဲ့ AI ကအာဆီယံအဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုလိုက်ပါတယ်။ မြန်မာအပါအဝင်အဖွဲ့ဝင်ဆယ်နိုင်ငံရှိတဲ့အာဆီယံမှာမြန်မာအရေးဆွေးနွေးမယ့်ရက်မတိုင်ခင်မှာပဲဒီကနေ့မှာ AI ကအခုလိုတောင်းဆိုလိုက်တာပါ။အာဆီယံအနေနဲ့လူ့အခွင့်အရေးကိုကာကွယ်ဖို့လူ့အခွင့်အရေးတွေဆုပ်ယုပ်ကြဆင်းလာတာနဲ့လူသားချင်းစာနာမှုအကျပ်တဲတွေကိုဖြည့်ဆည်းနိုင်ရေးဦးစားပေးဖို့ AI ကတောင်းဆိုပါတယ်။အကြံဖက်မှုတာစီရေးကုလသမဂ္ဂသဘောတူညီချက်မှာပါဝင်တဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့အကြံဖက်လောက်ရတွေကျူးလွန်ထားသူအဖြစ်တန်ရရှိခံရသူကိုသူ့မြေပေါ်မှာအရေးယူတာဒါမှမဟုတ်တရားခံလွှဲပြောင်းပေးတာမျိုးလုပ်ဖို့ဝတ္တရားရှိတယ်လို့လည်း AI ရဲ့ကြေညာချက်မှာပြောထားပါတယ်။မြမအရေးအာဆီယံထိပ်သီးအစည်းအဝေးကိုအင်ဒိုနီးရှားကအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒကိုအစဉ်အလာတိုင်းလက်ကင်ထားတဲ့အာဆီယံအဖွဲ့မှာအားလုံးသဘောတူညီချက်နဲ့ဆောင်ရွက်လေးရှိတာဖြစ်တဲ့အတွက်ဒီအစည်းအဝေးကအာဆီယံအတွက်သောစံသချက်ကြီးတစ်ခုလည်းဖြစ်တယ်လို့ AI ရဲ့ဒေတာဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Emmeline Gill ကပြညာချက်မှာပြောထားပါတယ်။စစ်တပ်ကြောင့်မြန်မာအကြက်တဲပေါ်ပေါက်လာရတာဖြစ်တဲ့အတွက်အာဆီယံအတွက်သောဒါဟာသမိုင်းဝင်စံသချက်ကြီးတစ်ခုဖြစ်တယ်လို့လည်း AI ရဲ့ပြညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စဟာမြန်မာပြည်တွင်းရေးတက်တက်မဟုတ်တော့ဘဲဒေတာရင်းတစ်ခုလုံးထက်တောင်ကျော်လွန်သွားတဲ့လူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တကြီးဖြစ်တယ်လို့လည်းပြောထားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပမယ့်မြန်မာအရေးအာဆီယံထိပ်သီးအစည်းအဝေးကိုတက်ဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုဖိတ်ကြားပါလို့မြန်မာနိုင်ငံနဲ့ဒေသတွေကအရာဖက်လူမှုအဖွဲ့အစည်းတွေတတိပုဂ္ဂလလူပုဂ္ဂိုလ်တွေကဒီကနေ့တောင်းဆိုလိုက်ပါတယ်။အရှိတောင်အာရှနဲ့ကမ္ဘာတစ်ဝန်းကအရာဖက်လူမှုအဖွဲ့အစည်း444ဖွဲ့မြန်မာနိုင်ငံမှာအခြေစိုက်ထားတဲ့အရာဖက်လူမှုအဖွဲ့အစည်း402ဖွဲ့နဲ့တတိပုဂ္ဂလလူပုဂ္ဂိုလ်944ဦးတို့ပေးပို့တဲ့အိတ်ဖွင့်ပေးစာထဲမှာအဲ့ဒီလိုတောင်းဆိုထားတာပါ။ကြက်ကရာမှာလုပ်မဲ့အာဆီယံအစည်းအဝေးကိုမြန်မာစစ်ကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်ကိုဖိတ်ကြားတာဟာပြည်သူတွေကိုလူမျိုးရုံးတက်ဖြတ်နေတဲ့အာဏာသိမ်းစစ်တပ်ကိုတရားဝင်အသိမှပြုလိုက်တဲ့လို့ရဖြစ်တယ်လို့အရက်ဖက်လူမှုအဖွဲ့တွေကပြောပါတယ်။မြန်မာပြည်သူတွေတရားဝင်ရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့တိုင်ပင်ဆွေးနွေးခြင်းမပြုဘဲနဲ့တော့မြန်မာအကြက်အဲဲကိုအပြေရှာနိုင်မှာမဟုတ်ဘူးလို့လည်းအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။မြန်မာစစ်တပ်ကသူတို့အာဏာသိမ်းယူထားတဲ့လွှတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိပုံမရှိပဲလွှတ်တော်အမတ်တချို့ကတော့တေးတန်ချမှတ်နိုင်တဲ့နိုင်ငံတော်တစ္ဆာဖောက်မှုကျူးလွန်နေဆိုပြီးတော့ဆွဆွဲထားတာပါမြန်မာအပေါ်ဩဇာလွှတ်တဲ့အင်းနေချင်းတရုတ်နိုင်ငံကတော့အာဆီယံအစည်းအဝေးမှာမြန်မာအရေးကိုအပြေရှာနိုင်မဲ့တိမ်မွတဲ့နေလန့်တွေထွက်ပေါ်လာမယ်လို့မျှော်လင့်ကြောင်းပြောပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကလည်းအာဆီယံအဖွဲ့နဲ့နေနေကကဆက်ဆံမှာဖြစ်ပေမဲ့လို့မြန်မာအရေးကိုတော့သူတို့ပါရာဆက်ပြီးတော့ကင်တွယ်ပါလိမ့်မယ်လို့လည်းပြောဆိုထားတာပါ
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်
အာဆီယံညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပမဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့နယ်ပြည်သူတချို့ကမှအမြင်မျိုးမျိုးရှိနေပါတယ်။ဧပြီလ24ရက်နေ့မှာကျင်းပမဲ့အစည်းအဝေးမှာမြန်မာစစ်ကောင်ဆောင်နဲ့အာဆီယံကောင်ဆောင်တွေမတွေ့သင့်ဘူးလို့မြင်ကြပါတယ်။မြန်မာအကြက်တဲကိုဖြည့်ဆင်းပေးဖို့ကြိုးပမ်းတဲ့နေရာမှာအင်ဒိုနီးရှားကပံ့ပိုးပါဝင်ကူညီပေးစေချင်တာပါ။ဒ
ီကုရန်ငယ်ဖက်စစ်ကနားစုကန်လကြီး
အင်ဒိုနီးရှားဟာဂုဏ်သိက္ခာရှိပြီးလူခွင့်ရေးကိုလေးစားလိုက်နာတဲ့ကြီးမြတ်တဲ့နိုင်ငံမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အရင်လုပ်ပြီးသူတို့ပြည်တွင်းရေးကိုကူညီဖြည့်ဆင်းတယ်မှာပဲမြန်မာနိုင်ငံမှာခေါင်းဆောင်အသစ်တွေရှိလာတဲ့အခါကျမှသူတို့ကိုဒီမှာဖိတ်ခေါ်ပြီးဆွေးနွေးတင်ပါတယ်လို့ဂျကာတာမြို့ကန်အီဝန်တာရူနာကပြောသွားတာပါမြို့ကန်တချို့ကတော့မြန်မာအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးကတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့ယူဆပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆီအာနာတိမ်ပြီးနောက်ပိုင်းစစ်တပ်ရဲ့လက်ချက်ကြောင့်ပြည်သူ900ကျော်ကြဆုံခဲ့ရပြီးတဲ့နောက်မြန်မာအရေးကူညီဖြည့်ရှင်းပေးနိုင်ဖို့နိုင်ငံတကာကဒါကပထမဆုံးအခိုင်အမာကြိုးပမ်းလိုက်တာလည်းဖြစ်ပါတယ်ရှင်မြန်မာအရေးအာဆီယံမှာဆွေးနွေးဖို့တရက်အလိုမှာပဲရပ်ပေါင်းတော်ကြမတွေ့ရတဲ့စန္ဒပြပွဲတွေရန်ကုန်မြို့နေရာအနှံ့မှာတကြော့ပြန်ပေါ်လာပါတယ်စစ်ကောင်စီတပ်တွေရဲ့တင်းကြပ်တဲ့ဖြိုခွဲမှုတွေကြောင့်ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပေါ်စန္ဒပြပွဲတွေရော့သွားပြီးအခုပြန်ထွက်လာတာပါလူငယ်တွေနဲ့မြို့ကန်တချို့ပူပေါင်းပြီးခြိတဲ့စန္ဒပြခဲ့ကြသလိုမြို့နယ်လိုက်စန္ဒပြစစ်ကြောင်းငယ်လေးတွေလည်းလာရောက်ပူပေါင်းကြပါတယ်စန္ဒပြသူတွေဟာအာဆီယံခေါင်းဆောင်တွေအနေနဲ့မြန်မာစစ်တပ်ကိုကာကွယ်မပေးဖို့ပြည်သူတွေဘက်ကပြေဝါရည်တည်ဖို့တောင်းဆိုကြပါတယ် Takeda, Taokla, Nyaokla, Insane, Takeda, Muneri Male, Nizin Poma, Jauja the Bay, Lumet the Bay, Saini the Baytree Sashivale, Mundi ne Jaiko Mu Wima, Sandapjawe Pukwevo Lare Sitago, Sandapja the Rego, Lonjong Ye Ubinide, KNU, KNLE, Takai Dajao, Nepet Tikai, Tisona Rishide, Lutitagan Riga Piovale. Nizin Sanabja the way to Shinir Murigaro, Mandalim Yoga, Jama Yemidazu the Bay, Tanga, Tamaga the way to now Samu Suban the Bay Ne, Pjauja the way to Shivale. Pakan, Thibo, Shuibo, Peko Murima, Lanshaw the Bay, Mong Yu at the way, Long Long Neckle Murimale, Sandabja Wari, now Nibiro, Kata, Pakan, Sakai Murimaro, Sanga the way to Shivale. မြန်မာနိုင်ငံမှာဆေးအာဏာရှင်ပြုတ်ကျရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးနိုင်ငံတကာအတိုင်းဝန်းကဖြစ်နိုင်သမျှနီလန်းပေါင်းစုံနဲ့အပေးကူညီကြဖို့ကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကကြားသာပေးနေမှာမြစ်တာရက်ခံခဲ့ပါတယ်။အေဒီလာ၂၂ရက်နေ့ကကြားရောက်တဲ့မြေကဘာနေ့ထိမ့်မှဆေးဘင်းမြန်မာ is Saving the Planet ဆိုတဲ့ကောင်စင်နဲ့အွန်လိုင်းဆွေးနွေးပွဲအတွင်းမှာအခုလိုပန်ကြားခဲ့တာပါ။ NUGF ပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဒေါက်တာဆဆာကလည်းဒီခန္ဓာကိုယ်တက်ရောက်ခဲ့ပြီးမြန်မာစစ်အစိုးရကိုမြန်မာပြည်သူတွေနဲ့အတူလက်တွဲဆန့်ကျင်သွားဖို့နိုင်ငံတကာကိုတောင်းဆိုခဲ့ပါတယ်။စစ်အာဏာရှင်ကိုအသက်ပြဟနာမထားပဲရှေ့တန်းကနေဆန့်ကျင်တိုက်ပွဲဝင်နေတဲ့လူငယ်တွေအကြမ်း ညီညွတ်ရေးအစိုးရတို့အတူတကွဟန်ချန်ညီလက်တွဲပြီးစစ်အာဏာရှင်ပြုတ်ကျရေးနဲ့ဒီမိုကရေစီပြန်လည်ထွန်းကားရေးတို့ကိုဆောင်ရွက်နေတဲ့အကြောင်းဦးကျော်မိုးထွန်းကပြောသွားပါတယ်မြန်မာစစ်အစိုးရနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေစစ်ခေါင်းဆောင်တွေရဲ့မိသားစုတွေနဲ့ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတန်ခတ်ပိတ်ဆို့ဖို့ဘဏ်အကောင့်တွေပိတ်ပေးဖို့နိုင်ငံတကာအတိုင်းအဝိုင်းကိုဦးကျော်မိုးထွန်းကတောင်းဆိုပါတယ်။ဒါအပြင်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပေးဖို့စစ်ပေးကြောင့်အိန္ဒိချင်းနိုင်ငံတွေနဲ့တောတောင်တွေထဲထွက်ပြေးနေရသူတွေအတွက်နေရာထိုင်ခင်းစီစဉ်ပေးဖို့အရတားတွေနေထိုင်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်နေတာကြောင့်သွေးထွက်တန်ရိုဖြစ်မှုတွေကိုရပ်တန့်စေရေးမြန်မာနိုင်ငံမှာလေရင်မပြန်တမ်းရဆုံးသတ်မှတ်ပေးဖို့တွေကိုလည်းတောင်းဆိုပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာပြည်သူအလုံးနဲ့အတူအပြည့်အဝပူပေါင်းဆောင်ရွက်ဖို့တောက်ခံအားပေးကြဖို့စတဲ့အချက်တွေကိုလည်းဦးကျော်မိုးထွန်းကမြစ်တာရက်ခံသွားပါတယ
်။ပြည်ပမှာရှိတဲ့အင်အားစုတွေရဲ့ကူညီပံ့ပိုးမှု strong support ဟာအရင်အရေးကြီးပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့တစုတစည်းနဲ့ဆက်လက်လက်တွဲဆောင်ရွက်သွားကြပါဘို့မြစ်တာရက်ခံတိုက်တွန်းလိုပါတယ်အားလုံးကိုကျေးဇူးတင်ပါတယ
်ဒီခန်းသားကိုပြည်ပြင်းပြည်ပကမြမအရေးတက်ကြွလှုပ်ရှားသူမြန်မာနိုင်ငံသားတွေနဲ့နိုင်ငံခြားသားတွေလည်းတက်ရောက်ခဲ့ပါတယ်အိန္ဒိယနိုင်ငံမှာ24နှစ်အတွင်းကိုဗစ် -19 ကူးစက်တည်ပြုလူနာ3,300ကျော်နဲ့မနေ့ကသာပြည်နေကူးစက်နှုန်း3,100ကျော်ရဲ့ဆန်းကျင်ကိုချိုးသွားပါတယ်။ဝန်ကြီးချုပ်မိုရီကကာယယောဂကိုအကောင်းဆုံးကင်တွယ်ဖြစ်ရှင်ရေးပြည်내ဝန်ကြီးချုပ်တွေနဲ့ဒီကနေ့ဆွေးနွေးပါတယ်။အိန္ဒိယမှာပိုးတွေတည်ပြုလူနာ16တန်းနဲ့ဒုတိယအများဆုံးဖြစ်နေပြီးအမေရိကန်ကတော့32တန်းဒီပါနဲ့ထိတ်ဆုံးကရှိနေကြောင်းဂျွန်ဟော့ပကင်းစ်စေတုဒေသနာမှတ်တမ်းဌာနကဖော်ပြထားပါတယ်။
ထိတ်တန့်ရောက်တဲ့ရင်တွေကိုနန်းလောင်နဲ့မခွာညူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တောက်ကြညာရဲ့နောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံကပြည်ပခါတွေအဆုံးသတ်အောင်နီလန်ရှာရေးအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနက်ဖြန်မှာကျင်းပမဲ့အာဆီယံအရှေ့တောင်အာရှနိုင်ငံတွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးဒေတာတွင်အဖွဲ့အစည်းအတွက်အရင်တုန်းကမကြုံခဲ့ဘူးတဲ့အကဲဆန့်မှုတွေနဲ့စောင့်ကြည့်မှုတွေရှိနေတယ်လို့လေလာသုံးသပ်သူတွေကပြောဆိုလိုက်ပါတယ်။မဖြစ်မနေဆောင်ရွက်မယ်ဆိုတဲ့ဂရိကဝတ်တွေနဲ့ဆုံးဖြတ်ချက်တွေကြလာဖို့မှာတော့အဟန့်အတားတွေရှိနိုင်တယ်လို့လည်းသုံးသပ်ကြပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဦးသိန်းထိုင်ဦးပြောပြပေးပါရှင်။
မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တဲဟာဒေတာရင်းတည်ငြိမ်ရေးကိုထိခိုက်လာတဲ့ပြိပခါလို့ကုလသမဂ္ဂခေါင်းဆောင်တွေသတိပေးနေတဲ့အချိန်မှာပဲမနက်ဖြန်အာဆီယံခေါင်းဆောင်တွေဂျကာတာမှာတွေ့ဆုံပြီးမြမရေးကိုဆွေးနွေးဖို့ပြင်ဆင်ကြတာပါတစ်ချိန်တည်းမှာမြန်မာနိုင်ငံရေးကိုဘလို့ကင်တွယ်မလဲဆိုတာကအာဆီယံရှေ့တော်အရှနိုင်ငံများအဖွဲ့ကြီးရဲ့ညီညွတ်မှုနဲ့အများလက်ခံယုံကြည်မှုကိုစမ်းသပ်တဲ့အစည်းအဝေးတစ်ခုလည်းဖြစ်နေတယ်လို့ဒေတာရင်းကဲခတ်တွေကပြောဆိုနေကြပါတယ်ထိုင်းနိုင်ငံချေလောင်ကွန်တက်ကတူလုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာနညွှန်ကြားရေးမှူးပ Pamokka Titinan Pongsat Hireka akulu pyo ba de.
This I think now is a grave time for ASEAN's
ASEAN ye yeti mu akhan gana apo adika ayung sai khan ya de chein ba ASEAN ye yiman che ayu sa ga beta rin ngain nyan yin ne ti nyain ye atwa maha byu a cha de swin nwe pwae ri paw la aw pho saung pe de niya ta khu phit pho ba 53 ne cha apwe ti thong ga de kala atwe ma apin than song ne song yin sia sain kho mu ri go yin sai ni ya da ba
ASEAN data rin ngain ni ja ta khu khu song ja me so yin အဖွဲ့ဝင်နိုင်ငံအားလုံးသဘောတူလက်ခံမှာဆိုတဲ့သတ်မှတ်ချက်ရှိတာကြောင့်မြန်မာအရေးမှာအားလုံးသဘောတူညီဖို့ဆိုတာကတိတ်ကိုခက်ခဲမယ်လို့ဒေသတွင်းကဲခတ်တွေကမြင်ပါတယ်။အာဏာသိမ်းမှုနဲ့နိုင်ငံရေးဖိနှိပ်မှုတွေဟာတခြားဒေသတွင်းနိုင်ငံတချို့မှာလည်းရံဖန်ရံခါလာဒူပေါ်ပေါက်နေတာကြောင့်မြန်မာနိုင်ငံဆီအုပ်ချုပ်ရေးကောင်စီကိုပြောင်းလဲအောင်ဖိအားပေးနိုင်ဖို့အာဆီယံမှာအင်အားရှိပါမလားအကဲခတ်တွေတန်တရားနဲ့စောင့်ကြည့်နေပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံလက်မှတ်တွေပေါ်ကငင်းချန်စွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တပ်ဖြတ်နေတာတွေချက်ချင်းရပ်ဖို့နိုင်ငံရေးအရနှစ်ဖက်ဖြေရှာတဲ့ဆွေးနွေးပွဲတွေပေါ်ပေါ်လာရေးအာဆီယံကြားဝင်နိုင်မလားမျှော်လင့်ချက်နဲ့ဆိုပြီးချက်တွေတော့ရှိနေပါလေ။မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကသုတေသီတူဖြစ်တဲ့အေဗန်လက်စမန်နာကအခုလိုပြောပါလေ
။ And hopefully we can come out of the meeting with a decision and a commitment to do
something. ဒီစည်းဝေးမှာနိုင်ငံတစ်ခုရဲ့အမြင်သဘောထားတွေဒါမှမဟုတ်စိုးရိမ်မှုတွေကိုပဲအကျဉ်းချုပ်ဖော်ပြထားတာမျိုးတသက်ထက်မဖြစ်မနေလှုပ်ဆောင်မယ်ဆိုတဲ့ဂရိကဝတ်တွေဆုံးဖြတ်ချက်တစ်ခုခုကြမယ်လို့မျှော်လင့်ပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒေသတွင်းနိုင်ငံတွေအကြားညီညီချင်းချင်းနဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တွေပေါ်လာမယ်လို့ယုံကြည်တဲ့အကြောင်းကုလသမဂ္ဂဒွေမှုချုပ်ကလည်းပြောဆိုထားပါတယ်။ဒီလိုမှမဟုတ်ရင်မနေ့ပြန်အာဆီယံစည်းဝေးဟာမြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အာဏာရယူထားတာကိုတရားဝင်အသိအမှတ်ပြုပေးတဲ့ပွဲတစ်ခုသာဖြစ်သွားလိမ့်မယ်ဆိုပြီးနိုင်ငံရေးတိုက်ခန့်တွေကဝေဖန်နေကြပါတယ်ရေကောက်ပွဲနိုင်ရလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့ဝင်သူဖြစ်တဲ့ဒေါက်တာဆာဆာကအခုလိုဝေဖန်ပါတ
ယ် They invite this Manro and Chief Ming Aung
Hlaing ဟိုကြမှုကြီးမင်းအောင်လှိုင်ကလူသက်သမားအကြီးအကဲဖြစ်တဲ့အတွက်သူ့ကိုဖိတ်ကြားလာဦးလက်မခံဘူးလို့ဒေါက်တာဆာဆာပြောဆိုသွားတာပါအာဆီယံစစ်တပ်ကဗိုလ်ချုပ်တွေကိုပဲထပ်ခါတလဲလဲပြောဆိုဆွေးနွေးနေပေမဲ့ NUG ရတအစိုးရအဖွဲ့နဲ့ဆွေးနွေးမှုမရှိတဲ့အပေါ်မှာစိတ်မကောင်းစရာပဲလို့ဒေါက်တာဆဆာကပြောဆိုသွားပါတယ်မြန်မာနိုင်ငံမှာသွေးပြေးကြမှုတွေဆုံးသက်ပြီးအခြေအနေပုံမဆိုးအောင်အာဆီယံရှစ်တောင်အောင်ရှာနိုင်ငံခေါင်းဆောင်တွေနီးလန်းရှာနေတဲ့အချိန်မှာပဲလမ်းမတွေပေါ်မှာဆန္ဒပြတဲ့ကလေးငယ်တွေနဲ့မိန်းကလေးတွေပါဝင်လူ900ကျော်တေဆုံးခဲ့ပြီလို့နိုင်ငံတကာအသိုင်းအဝိုင်းကထောက်ပြနေပါတယ်ဒေသတွင်းခေါင်းဆောင်တွေနီလန်းနေရှာဖို့တွေ့ဆုံခြင်းဟာတကယ်တမ်းကျနောက်ကျနေပါပြီလို့တောင်မှဝေဖန်ပြောဆိုကြတာဖြစ်ပါတယ်ဒီလိုနောက်ကျနေတဲ့ကြားမှာပဲတခါလာလဲမဲပြပစိုးဆိုးသလိုတနိုင်ငံရဲ့ပြည်တွင်းရေးကိုတခြားတနိုင်ငံကကြားဝင်မဆွတ်ဖက်ရေးဆိုတဲ့အခြေခံမူတွေနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့မျှော်မှန်းချက်တွေကိုထပ်ပြီးမျက်ကွယ်ပြုသွားတာမျိုးမဖြစ်ဖို့သတိပေးပြောဆိုသံတွေကြားနေရပါတယ်ခင်ဗျာကျွန်တော်သိထက်ဦးပါ
ဟုတ်ကဲ့ပါရှင်တဆက်သေးပါပဲမြမအရေးဆွေးနွေးကြမယ်အာဆီယံဆွေးနွေးပွဲအပေါ်မှာမြမအရေးအကဲခတ်တွေရဲ့သုံးသက်ချက်ဘယ်လိုရှိပါသလဲဆိုတာကိုလည်းတင်ပြပေးကြပါရစေမြမနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအဖြေရှာဖို့အာဆီယံနိုင်ငံတွေကြားဆွေးနွေးပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာမနေ့ပြန်ကျင်းပမှာပါစီဝေးပွဲကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်မှာဖြစ်ပေမဲ့အမျိုးသားညီညွတ်ရေးအစိုးရမပါတာကြောင့်လက်တွေ့ကြတဲ့ရလဒ်တွေထွက်လာမှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်နေကြပါတယ်လူခွေဆောင်ရွက်နေသူတွေကလည်းမေးခွန်းထုတ်နေတဲ့ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင
်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာမနေ့ပြန်ကျင်းပမယ့်မြမရေးအာဆီယံထိပ်သီးအစည်းအဝေးကိုအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်မှာပါမြန်မာပြည်နဲ့ပတ်သက်လို့အထူးစည်းဝေးလုပ်ကြဖြစ်ပေမဲ့အာဆီယံကဒီအနောက်နိုင်ငံတွေလိုလူခွေချိုးဖောက်မှုတွေကိုပြင်းပြင်းထန်ထန်ပြောဆိုနိုင်ပွဲမရှိဘူးလို့လေ့လာသူတွေကသုံးသပ်နေပါတယ်။ဒီစည်းဝေးမှာစစ်ကောင်ဆောင်ကမြန်မာပြည်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်လို့လက်ရှိပြည်တွင်းမှာလုပ်နေတဲ့သတင်းစာရှင်းလင်းပွဲပုံစံမျိုးသာပြောဆိုနိုင်ပွဲရှိတယ်လို့လူခွေရင်းနဲ့အာဆီယံအရေးဆောင်ရွက်နေသူဦးအောင်မျိုးမင်းက VOA ကိုပြောပါတယ
်။သူ့အနေနဲ့ခံမှန်းပါလိမ့်မယ်ဒီကိစ္စတစ်ခုကဟိုပြပြန်တန်တန်တဲ့လူခွေးကိစ္စကိုထောက်ပြပြီးပြောဆိုမဲ့ပုံစံမျိုးမဟုတ်သေးတိုင်အောင်လူခွေးကိစ္စတွေကတော့ဒါပြောမှသိကြပါတယ်ဒါတွေဆွေးနွေးဖို့အတွက်အဖြေရှာဖို့အတွက်တိကျခေါ်တာဖြစ်တဲ့အတွက်ကြောင့်မလို့သူ့အနေနဲ့ပြင်ဆင်သွားမဲ့ကိစ္စတခုကတော့ကျွန်တော်တို့အမြဲတမ်းကြားနေရတဲ့သတင်းစာရှင်းလင်းပွဲလို့ပေါ့ဒ ဒါတွေမဟုတ်ပါဘူးဒါတွေမလုပ်ပါဘူးဒါတွေကတော့ဒီစုပူတောင်းညံ့သူမလို့ဖြေရှင်းတာဖြစ်တယ်တတ်ဖြတ်တာမရှိဟုတ်ပါဘူးနောက်တစ်ခုကျွန်တော်တို့အချက်လက်ရရှိလာတဲ့ချက်တွေကတန်တရားဖြစ်စရာတွေတော့အမှားယွင်းတဲ့ချက်တွေဆိုပြီးတော့သူပြောဖို့အတွက်ပြင်ဆင်မှတော့တည်ကြပါတယ်နောက်ဒါကတော့သူ့ရဲ့ဒီသွာလာမှုလုံခြုံမှုเนี่ยမကဘဲနဲ့ဆွေးနွေးတဲ့အချိန်မှာဒီကိစ္စတွေပြောလာရင်ໂອ້ອພິໂອ້ອພິເຕຈາມາໄປເບເນນໍຄຸກັນປ ્યો ສຸມແມ່ອ່ຈິນນີ້ລະຕຸປ່ຽນຕົວມາຈົນເຖີບາ
ຍິມາສິດແດກະລີຄຸຍຈູພາຫມູລີເລົ່າລາດາຈາບີ້ສຸບິເມອະຄຸໄຊມາໝັດຕັ້ນຫນ່ວຍແດບົ່ງວິດີໂອຕັດຕີຫນ່ວຍອະຍາຈີຊິນີ້ປີຜິດດາຈອງອາຊຽນອີເນເຕຈາທောက်ປຍາປ ્યો ສຸບູລູແດລູແລອູອໍມິມິງກະຕົງຕັດບາໄດ້ဖန်ဆီးထားတဲ့နိုင်ငံတော်တမရနဲ့အတိုင်းမင်းငယ်အပါအဝင်မတရားဖန်ဆီးထားတဲ့သူတွေကိုပြန်လွှတ်ပေးပြီးလူမှုသဘောထားအတိုင်းတွေးဆဆွေးနွေးအဖြေရှာတာမျိုးလုပ်ဖို့အာဆီယံကတိုက်တွန်းမဲ့သဘောရှိနေပေမဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့သဘောတူလက်ခံမဲ့အခြေအနေမရှိဘူးလို့သတင်းစာဆရာဦးစီသူအောင်မြင့်ကအမြင်ပါတယ်
။သူကသူ့သဘောထားတွေဓာတ်တွေကိုစပြီးတော့သူအာနာဖိစင်ကလေးကသူကပြောထားပြီးသားနောက်ပိုင်းမှလည်းသူကကြေညာထားပြီးသားအဲပြီးရတဲ့ပုံမကြခင်လုံးကဆိုရင်ဒါဘူဂျင်းဆိုမင်းထုံးပါတော့တိရစ္ဆာန်ရှင်းလင်းပွဲမှာပြောပြီးသားနိုင်ငံတကာအတိုင်းဝိုင်းတွေပြောတယ်ဘလောက်ပြောပြောဘယ်လိုပြောပြောနောက်အာဆီယံအတိုင်းဝိုင်းဘယ်လိုပြောပြောသူတို့ကချမှတ်ထားတဲ့အဲ့ဒီနိုင်စဉ်ရှိတယ်လမ်းပြမြေပုံရှိတယ်အဲ့ဒီတိုင်းပဲသွားမယ်ဆိုတဲ့သဘောမျိုးသူကပြောထားတယ်ပြောထားတဲ့အခါကျတော့အဲကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုတဲ့နောက်ကမ္ဘာနိုင်ငံဒီအများစုကတောင်းဆိုနေတဲ့နောက်ဒီလင်းကဒီလူလူကြီးကတောင်းဆိုနေတဲ့အဲကုလသမဂ္ဂလုံနိုင်ငံတော်သမ္မတနဲ့အဲကုလသမဂ္ဂလုံနိုင်ငံတော်တမန်ကြီးပုဂ္ဂိုလ်တွေကိုဖြစ်ပြီးပြီးရဲ့သူတွေနဲ့တွေ့ဆုံဆွေးနွေးလမ်းကြောင်းနဲ့အဖြေရှာပြီးရဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါ့နော်ရင်းချတဲ့မိနဲ့ပြန်သွားဆိုတဲ့ဟာကိုတော့သူကလုပ်ပေးလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးသဘောတူလိမ့်မယ်လို့တော့ကျွန်တော်မထင်ဘူးအဲ့တော့သူကတော့ပြောမှာတော့သူ့လမ်းပြမြေပုံတိုင်းပဲသူသွားမယ်ဟုတ်ပြီဆွေးနွေးရရှိရင်လည်းတခြားနည်းနဲ့ဆွေးနွေးမယ်ဒီလူတွေတော့သူဖြစ်ပေးမှာမဟုတ်ဘူးဆိုတာပဲလုံးလေးလည်းလို့ကျွန်တော်ထင်ပါတယ
်။ဘိုးချုပ်မူကြီးမင်းအောင်လှိုင်ဟာစက္ကရာမျိုးကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအချုပ်ကိုဆိုလေခရစ်စတင်းရှရနာဘာဂနာနဲ့လည်းတရားတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်။မြန်မာနိုင်ငံမှာဆင်ရနာတိမ်းမှုကြောင့်ဖြစ်နေတဲ့မတည်ငြိမ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတဲ့အာဆီယံစည်းဝေးပွဲကိုအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါဖိတ်ကြားတင်တယ်လို့ကြေကြေပြန့်ပြန့်တိုက်တွန်းတောင်းဆိုမှုတွေရှိနေပါတယ်။မနက်ဖြန်ဧပြီလ24ရက်နေ့မှာလုံမဲ့မြမအရေးဆွေးနွေးပွဲကိုဖိလစ်ပိုင်သမ္မတနဲ့ထိုင်းဝန်ကြီးချုပ်တို့ကတော့မတက်ဘူးလို့အတည်ပြုထားကြပါတယ်ရှင်
။မကင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စစ်ဆန့်ကြီးစာနာပြသူတွေကိုဖြိုခွဲမဲ့စစ်တပ်ကို KIU တပ်တွေဘက်ကပြစ်ခတ်တဲ့အကြောင်းတင်ပြပေးကြပါတယ်။မွန်ပြည်နယ်တထုံမြို့နယ်ဘက်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းခြိတက်စာနာပြနေကြတဲ့သူတွေကိုဖြိုခွဲဖို့လာတယ်လို့ယူဆရတဲ့စစ်တပ်ကို KNU ရဲ့တထုံခရိုင်တပ်ဖွဲ့တွေနဲ့ဒီကနေ့မနက်မှာတော့အပြန်အလှန်ပြစ်ခတ်ကြပါတယ်။စစ်တပ်ဘက်က3ယောက်သေဆုံးတယ်လို့ဒေသခံတွေကပြောပါတယ်။ဒီတိုက်ပွဲကြောင့်ဘီးလင်းမြို့နယ်တထုံမြို့ကြားမော်လမြိုင်ရန်ကုန်အဝေးပြေးလမ်းမှာအသွာအလာယာယီရပ်တန့်သွားခဲ့ပါတယ်ဒီအကြောင်း VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်မွန်ပြည်နယ်တထုံမြို့နယ်သူဝနောက်စီမြို့လို့ခေါ်တဲ့ကြက်ကော်ဝင်မှာအမျိုးသားညီညွတ်ရေးဆိုရ NUG ထောက်ခံပွဲခြေတက်လာတဲ့တပိတ်ကိုစစ်ကောင်စီတပ်တွေကဖြိုခွဲဖို့လာစင်မှာတထုံခရိုင်ထဲမှာရှိတဲ့ကရင်လက်နက်ကန် KNU တပ်ဖွဲ့ကတားဆီးပစ်ခတ်ခဲ့ရာကအပြန်လှန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ပြစ်ခတ်မှုတွေတွင်စစ်တပ်ဘက်က3ယောက်သေဆုံးသွားတယ်လို့ဒေသခံတယောက်ကပြောပါတယ
်။အဒီဗဒိန်ရိုးဘက်မှာတဲ့ဒီမနက်အဲ့ဒီ MG အဲ့ထောက်ခံပေါ်ရှိတော့အဒီတရင်ကြတော့တထုံကစစ်ကား3စီးဆင်းလာတယ်တဲ့။လာတော့အကောင်းတိုင်းရှိမှာကင်ယူရဲ့ခုတ်စီတောင်းနေတဲ့စာနေရတနေ့တစ်ချက်ဖောက်လိုက်တယ်။ဟိုကလည်းမဆင်းဘူးပေါ့မဆင်းတော့သူတို့ဆက်သွားတော့အတွဲလိုက်ထုတ်လိုက်အဲ့မှာအဲ့ဒီမှာပဲပွဲကြီးကြီး၃ယောက်ပြည်တယ်စစ်တပ်ကပြန်ပြစ်တာတော့ပြန်ပြစ်ဇာသားကတရပွဲနိုင်ငံသားပဲကောင်းလေးကိုပြစ်လိုက်တဲ့ပောင်းထိသွားတယ်ဆိုတာ
ဒီမနေ့တိုက်ပွဲချင်းနေနဲ့ပတ်သက်လို့ကင်ယူသထုံကရန်တွင်းမှုဘသူစောစူးမြစ်ကခုလိုပြောပါတယ
်ဒီကကဒီဒီကဟောင်းကြီးရဲ့ဒီဆောက်ဆောင်ပွဲလုပ်တယ်လေဒီကတခါတော့ရှိမှာပေါ့နော်အဲ့ဒီမှာကျွန်တော်တို့ပြောတော့ဒီဒီကိုစနာတက်လို့ရှင်ကမ္ဘာ့ဆင်းရဲပေါ်တော့သူတို့တင်လာရပါပဲအချိန်ယူလို့သူတို့လုံးမပေါ်တော့ဒီလိုနောက်ဆက်လာလို့ရှိတော့ကျွန်တော်တို့ဖွဲ့နေရလဲဒီဒီကလည်းတည်ရမှာပေါ့နော်တက်လို့ရှိအောင်ဒီနောင်ပေါ်နဲ့ဒီစိုက်ကိုကြားပါလို့ကျွန်တော်ကြားတယ်အကောင့်ချက်ဓမင်းဆိုင်ဒီတိုင်းရှိလာတယ်မှာအဲဒီနောင်ကျမှာတက်ဖို့ချက်လို့ကျွန်တော်ကြားတယ်
တိုက်ပွဲဖြစ်ပွားပြီးကရင်ယူတပ်မတစ်ပြူဟာကုန်းရှိတဲ့ဘီလင်းမြွနဲ့ဆရွှေအောင်ပြကြီးပါဘက်ကိုစစ်တပ်ဘက်ကနေလက်နက်ကြီးနဲ့ပစ်ခတ်လို့အနီးနားရွာသားတို့ချို့တေဆုံးတန်ရာရရှိခဲ့တယ်လို့လည်းတထုံကရင်တွင်းမှုဘရူဆုံးစုမြစ်ကပြောပါတယ်
ဒီလိုလည်းကြည့်တော့ရှိတာခုကျန်တော့စားနေပြီလည်းကြည့်ပြည့်တယ်အဲ့ဒီကျွန်တော်တို့စားတော်ရွာပြစ်မှာနှလုံးကြတယ်အင်းရွာမှာနှလုံးကြတယ်အဲ့ဒီမြိုင်းကောင်းရွာဗျာလည်းကြည့်ကြတယ်တယောက်ဖြေတယ်တယောက်တန်ရာရတယ်
KNU တပ်ဖွဲ့တွေရှိရာဘက်ကိုမြန်မာစစ်တပ်ကနေညနေပိုင်းထိပစ်ခတ်နေတယ်လို့တထုံမြို့ခံလူကပြောပါတယ်
။က
ောက်ပိုင်းမှာအနုဒင်းတွေချက်ချတူရောရွာတွေဝင်မှုရဲ့နောက်နန္ဒကြီးနဲ့တောင်ပြင်းရောက်ပြစ်ဖြစ်တယ်ကျန်ယူတက်မှာတဲ့ဒီဟာကုန်းကိုဒီရယ်လေးနှမ်းပြတဲ့ဆိုင်ရွာတွေကိုကြားတယ်အုံလေးလုံးကြားဒီနေ့တက်ကနေပြစ်တာလေ
KNU နဲ့တိုက်ပွဲဖြစ်ပွားတဲ့အတွက်စစ်ကောင်စီတပ်တွေအင်အားဖြည့်ဖို့တထုံမြို့ဘက်ကနေလာနေကြတဲ့အတွက်ရွာတွေတွင်ဝေရောက်လာမှကိုလည်းဒေသခံတွေစိုးရိမ်နေကြပါတယ်။မြန်မာစစ်တပ်နဲ့ KNU ထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုသိရှိဖို့စစ်ကောင်စီပြန်ကြားရေးတာဝန်ရှိသူကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဒီနေ့ဧပြီလ23ရက်နေ့မနက်ပိုင်းကတည်းကစစ်တပ်နဲ့ KNU တပ်တွေတထုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားပြီးနောက်ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးပေါ်ကတထုံနဲ့ဘီလင်ဂျာကားလမ်းပေါ်မှာအသွားလာရပ်တန့်သွားတယ်လို့သူဝနဝတီမြို့ခံလူကပြောပါတယ
်ကားတွေမနေ့ကဖြစ်ဖြစ်ကျင်တော့ပြိတ်တာပဲပြိတ်ရခုပြန်သွားပြီခုနကတစ်ချက်ကအဒီပဒင်ယူမှာအတန်ကြားလို့ကားလမ်းပြန်ပြိတ်တယ်ပဒင်ယူတဲ့နောက်မှရှားမှလည်းညံပြိတ်တာလေ
ညနေပိုင်းထိတော့ပြစ်ခတ်တန်တွေကျန်းနေစေချင်နေမှုကားလမ်းမပွေသေးဘူးလို့လည်းသထုံမြို့ခံတွေကပြောပါတယ်လက်ရှိကရင်မျိုးရာစီယုံ KNU လက်အောက်ခံတပ်တွေထဲကဖားပုံခရိုင်မှာရှိတဲ့တပ်မဟာငါနဲ့စစ်တပ်ကြားတိုက်ပွဲတွေဆက်သဆူသလိုဖြစ်ပွားနေသလိုတထုံခရိုင်ထဲမှာရှိတဲ့တပ်မဟာ၁၊ထဝယ်ခရိုင်ထဲမှာရှိတဲ့တပ်မဟာ၄၊ဒူပလာယခရိုင်တပ်မဟာ၆တို့နဲ့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေပါတယ်ခင်ဗျာ
။နိုင်ကွင်းအိမ်မှာရှိမြင်းကြံဘက်ကပြစ်ခတ်မှုတွေကိုလည်းတဆက်တည်းပြောပြခြင်းပါတယ်။မြင်းကြံမျိုးအနီးကတပြေးအေးရွာမှာစစ်တပ်ကဒီကနေ့ပြစ်ခတ်တာကြောင့်လူ၅ဦးကြီးစံထိမှန်ပြီးတော့တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါတယ်။စကိုင်းတိုင်းရင်းမပင်ဘက်ကခြေရွာတွေမှာလည်းစစ်တပ်ကရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေပါတယ်။မန္တလေးမြို့မှာဆိုရင်ဘုံကြီးကျောင်းတွေမှာဝင်ရောက်ရှာဖွေတာတွေကိုလည်းလုပ်နေပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။မြင်းကြံမျိုးနဲ့ရှစ်မိုင်သာဝေးတဲ့တပြေးခြေရွာမှာဒီကနေ့ဧပြီလ23ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကဖမ်းဆီးဖို့လူလာရှာရင်းဝင်ရောက်ပြစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ကြေးရွာသား၅ဦးထိခိုက်ဒဏ်ရာရပြီးတော့တဦးစိုးရင်ရတယ်လို့ရွာသားတို့က VOA ကိုပြောပါတယ
်။ကားနဲ့လာတာမျိုးကတိတိလေးကားနဲ့လာတာနှစ်စီးပေါ့ဗျာ။ကျွန်တော်အိုက်ကားရောက်တော့မှအိုက်ကားရောက်တော့မှသူတို့ကဂျီကြောင်းကနေဆက်လာတာစစ်သားတွေကအကုန်စစ်သားတွေကြီးနေပြီ၆၀တော်ခွန်းစစ်တော့ကြီး။ကျွန်တော်တို့ကဒီပေါ့မြောက်ဖက်ဒီမှာစကားဝမ်းရှိတယ်ဗျာ။စကားဝမ်းရှိတော့စကားဝမ်းကိုနေပြီးတော့ဝင်ပြစ်တာကဟိုထိခိုက်တာ၃ယောက်ရှိတယ်။အဲ့၃ယောက်တော့ခီးပြီးတော့မှပြောရဲဝင်လာပြီးတော့လူလုံးလုံးဆိုတော့သူကမြင်းမြန်းနေတော့တယ်လူဟောပေါ့လူမြောက်ဖမ်းရရှိတယ်မဆိုင်တဲ့လူမလို့ပါညာနဲ့သူအဲ့လိုပြုတ်ပြီးတော့မှဖြစ်ဆက်ပြီးတော့အဲ့မှာကျွန်တော်ရွာတွေကလူတယောက်ကတို့ပြောက်တို့ထွက်လို့ဆိုပြီးခြင်းနဲ့တို့ထွက်လို့ဆိုပြီးတော့သူ့ကိုလိုက်ပေးတာပေါ့အဲ့လူကတစ်ခါပြစ်လိုက်တယ်အဲ့လူကတော့ခုနည်းသုံးရံတဲ့သဘောရှိတယ်ဗျဟောပေါ့နှစ်ယောက်အဲကျွန်တော်က၅ယောက်ပဲပခုံးမှမန္တာကပခုံးဒီမန္တာကနှစ်ယောက်အဲသူ့ကိုဖိအောင်လာဇင်းကြီးဟောပေါ့နှစ်ယောက်ကနေပြီးတော့နှစ်ယောက်ရှက်မှန်းပြီးတော့လက်ငါကူလက်ကမှန်လိုက်တာကအဲ့ဒါတိရောက်အပြည့်အစုံခြေတလုံးမှမှန်တာကတိရောက်အခုကတော့ဒီရွာထဲမှာဒီတိုးဟောဖြစ်တဲ့လူပြောကတော့သူ့ရံဆိုအဲ့မှာဒီဘလုံးမှန်နေတော့ဒီခုရောဒီမှာခုမှပြစ်လိုက်တာကျွာကျွန်တော်တို့နေစဉ်ဘလုံးမှခုကန်နေလည်းမရဘူးကျွန်တော်တို့စီရလည်းတော့လက်နဲ့ဆိုတာဘာမှမရှိပါဘူးဟုတ်ဘခွာလောက်ပဲရှိရသလိုဒီတိုင်းနဲ့ကျွန်တော်ရှောင်းရတာ
ပြီးခဲ့တဲ့ April 19ရက်ကစပြီးနှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ခဲ့တဲ့သခိုင်းတိုင်းရင်းမပင်နဲ့ကဏီမြို့ကြားကကြေးရွာမှာစစ်တပ်ကမနေ့ April 22ရက်နေ့ညပိုင်းမှာရွာသားတွေကိုဖမ်းဆီးပြီးတဦးကိုပြစ်တပ်သွားတယ်လို့ကဏီမြို့ကတဦးကပြောပါတယ
်ကျွန်တော်မြန်မာပြည်မျိုးနယ်ဘိုင်းတရက်ကြေးရွာမှာမနေ့ကစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ဒပိုင်းဒီကုန်းမှာတော်လန်တိုက်ပွဲဝင်ခဲ့တဲ့စစ်ဆန်နဲ့ပတ်သက်ပြီးတော့၃ယောက်ကိုဖမ်းဆီးသွားတယ်၁ယောက်ကိုချက်ချင်းဖမ်းဆီးတဲ့နေရာမှာပြစ်တက်ပြီးတော့အလောင်းကိုသူတို့ယူသွားတယ်ဒီလက်ရှိကြီးရွာမှာရှိနေတဲ့သူတွေကလုံးဝဟိုစစ်ဘေးရှောင်နေကြရတဲ့အနေအားရှိတယ်ဇာတလုံးအဲ့ကောင်တွေကအခုဒီ၃ယောက်တဲ့သူအခြားဟိုမတင်လာတဲ့သူသူတို့တွေးတဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတာက၁၂ယောက်လို့သိရပါတယ
်အခုလိုဖမ်းဆီးတာတွေပြုတ်လုံနေသလိုပဲမြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမြတောင်ဖျားကြီးစိုးရင်တိုင်ဟောင်းဝိသုဒ္ဓယုံစတဲ့ចောင်းတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပြုလုပ်နေပါတယ်။မန္တလေးမှာစစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့တန်ဃာတော်တွေပါဝင်တဲ့တန်ဃာသမဂ္ဂသပိတ်စစ်ကြောင်းဟာနေ့စဉ်မပြတ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်နေတာပါ။အခုလိုဖုန်ကြီးចောင်းတွေကိုဝင်ရောက်ရှာဖွေတာတွေလုပ်နေပေမဲ့စစ်ကောင်စီစန့်ကျင်ရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့တန်ဃာသမဂ္ဂသပိတ်စစ်ကြောင်းကဦးဆောင်စရာတော်တပါးက VOA ကိုအခုလိုမိန့်ပါတယ်။
ကျောင်းတိုင်းတွေရဲ့ဝင်စီးရဲ့ပါညာဆိုတာကဒါလိုပြောလို့ရှိရင်တော့တက်တဲ့ဒီကျောင်းပြတ်ချက်ပြင်းတဲ့ဒီຫນွေဥတော်နိုင်ရေးမှာ
အာလက်ရှမှုအာကောင်းတဲ့ဒါကြောင်းတိုက်တွေကိုဝင်စီးရဆိုမှတော့ဒါဒီတန်ငါတွေကိုဟိုချင်းချောက်တယ်ပေါ့တန်ငါတွေကိုချင်းချောက်တယ်လို့ကျွန်တော်အဲ့လိုယူဆတယ်အဲဒါကဟိုအခုမှရလို့မဟုတ်ဘူးဦးဇင်းတို့2000ခန်းလောက်ကလည်းဒီလိုပဲဒီတန်ငါတွေဘုံကြီးကျောင်းတိုက်တွေကိုဝင်ပြီးတော့ဒီလိုစီးခဲ့တယ်အဲ့ငါဖန်စီးတာတွေလောက်ခဲ့တယ်ပေါ့နော်အဲ့ဒီလိုလောက်ခဲ့ပြီမဲ့လေဦးဇင်းတို့
လှုပ်ရှားမှုတွေဆက်ပြီးတော့လုပ်နေရပါဝင်စည်းတယ်ဆိုတာလဲတန်ငါတွေကဒီညာဘက်မှာဖျောင်းနိုင်ကြီးတွေထွန်းပြီးတော့မှစုတောင်းပွဲတွေလုပ်ကြတာပါเนาะပေးရွတ်တဲ့စုတောင်းပွဲတွေလုပ်တယ်ဒါကိုပြောဒီလိုပေးရွတ်တာကိုပဲဒါစစ်ကောင်စီဒါအကျန်းဖက်သမားတွေကတော့သူတို့ဒါစန့်ကျင်နေဆိုပြီးတော့မှဒါတောင်းတိုက်တွေကိုဝင်စည်းကြတာသူတို့ဘလို့ပဲအဲဒီလိုဝင်တောင်းတိုက်တွေမှာအကျန်းဖက်တာမျိုးလို့ချင်းချောက်တာမျိုးတွေရှိနေပါစေအဲဦးလင်းတို့ကတော့လောက်ဆရာရှိတာတွေဆက်ပြီးတော့လောက်သွားမယ်လို့ဦးလင်းကတော့အဲ့လိုပြောချင
်းစစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့စစ်ကောင်စီကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုပြစ်ခတ်တာကြောင့်မြန်မာနိုင်ငံတဝမ်းမှာတည်ဆုံသူ900ကျော်ရှိပြီးဖမ်းဆီးခံရသူ3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်အခုလိုပြစ်ခတ်တာတွေကြောင့်တည်ဆုံတာတွေရှိသလိုဖမ်းဆီးတာတွေရှိနေပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြတပိတ်တွေဟာမြန်မာနိုင်ငံတဝမ်းလုံးမှာစန့်ကျင်ဆန္ဒဖော်ထုတ်နေကြဆဲဖြစ်ပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြပေးခဲ့တာပါရှင်ရန်ကုန်ဘက်ကဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအကြောင်းကိုလည်းတင်ပြခြင်းပါတယ်လမ်းမတွေပေါ်ထွက်ပြီးဆန္ဒပြမှုတွေတိတိတသားနှဲသွားတဲ့ရန်ကုန်မြို့မှာတော့ဒီကနေ့ဆန္ဒပြသူရာခိုင်နှုန်းလောက်လမ်းပေါ်ထွက်ခြိတက်ဆန္ဒပြကြပါတယ်ရန်ကုန်မြို့လည်းပပဲတန်းမြို့နယ်တွေကလမ်းမတွေပေါ်မှာခြိတက်ဆန္ဒပြခဲ့ကြတာပါလုံခြုံရေးတွေရောက်မလာခင်မှာပဲလူစုခွဲနိုင်ခဲ့တဲ့ဆန္ဒပြပွဲအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမြတ်မွန်ကပြောပြပေးပါမယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာမြန်မာအရေးအာဆီယံခေါင်းဆောင်တွေကြားဆွေးနွေးပွဲမတိုင်ခင်ဒီကနေ့ဧပြီလ23ရက်တောက်ကြနေ့မှာမြို့နယ်ပေါင်းစုံကလူငယ်တွေစုပေါင်းထားတဲ့ဆန္ဒပြလူထုဟာရန်ကုန်မြို့နယ်လမ်းမတွေပေါ်ထွက်လာပြီးတော့ခြိတက်ဆန္ဒပြခဲ့ကြပါတယ်။ပပဲတန်းမြို့နယ်တွေက32လမ်းထိပ်ကနေစပြီးတော့ရွှေဘုံသာလမ်းအထိကိုလူအင်အား300ကျော်နဲ့အနော်ရထာလမ်းမကြီးပေါ်မှာလမ်းလျှောက်ခြိတက်ဆန္ဒပြနိုင်ခဲ့တယ်လို့ရန်ကုန်ဗဟိုသပိတ်ဖြစ်မြောက်ရေးကော်မတီတာဝန်ခံကိုကေဒူးက VOA ကိုပြောပါတယ်
ဒီတပိတ်ကိုလှုပ်ဖို့ပေါ့နော်ပထမကြီးဒါစီတော်တော်များများရှိကြအောင်ကျွန်တော်တွေ့ရတယ်ဘယ်လိုမျိုးလဲဆိုတော့ဒီညံပေါ်မှာလည်းအချိန်ချင်းတပိတ်ကြီးပေါ့နော်သူတို့ကင်းပတ်နေတာတွေဟိုပေါ်တင်ပေါ့နော်ဒီအဲ့လိုမျိုးဒီယူနီဖောင်းတွေဝတ်ပြီးကင်းပတ်နေတာရှိရယ်ပြီးတော့ခုနလိုမျိုးဒီသူတို့ထဲမှာလည်းသူတို့ဒီအရက်ဝတ်ပုံစံမျိုးနဲ့လှုပ်ရှားနေရတယ်ကိုကျွန်တော်တွေ့ရတယ်ပေါ့နော်အဲ့ဒီတွေ့ရတဲ့အဲ့လိုအချိန်ကြီးတွေအပြင်မှာကိုကျွန်တော်တို့ကချက်ဒီလိုတပိတ်တစ်ခုဖြစ်ဖို့ရက်တော်ချက်ချာလေးကတေးချာအချိန်ယူစောင့်ကြည့်ပြီးမှတတိချက်ချာကိုထိထိရောက်လောက်တာဖြစ်တဲ့အတွက်တော့ကျွန်တော်တို့လှုပ်တော့လှုပ်နိုင်လိုက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကခုနပြောတဲ့အခက်အခဲအများကြီးရှိတယ်ဒါမျိုးသူကင်းပတ်တာမျိုးပြောရှိရပါတော့ဘယ်လိုပဲဖြစ်တော့ကျွန်တော်တို့ဒီထိထိရောက်တော့လှုပ်လိုက်နိုင်တယ်ဆိုတော့ဟိုပြောလို့ရတာပေါ့နော်ကျွန်တော်ဒီတေးချာလေးတော့စီစဉ်ထားတဲ့အတိုင်းတော့ဖြစ်လာပါတယ်ဟုတ်
စစ်အာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းရန်ကုန်မြို့လမ်းတွေပေါ်မှာပြည်သူအလုံးအင်းနဲ့ထွက်လာပြီးတော့ဆန္ဒပြပွဲတွေနေ့စဉ်ရက်ဆက်ရှိခဲ့ပေမဲ့စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်ဖြိုခွဲမှုကြောင့်ဧပြီလပိုင်းရောက်ချိန်မှာဆန္ဒပြပွဲတွေဟာတိတိတသားနှဲသွားခဲ့ပါတယ်။တင်းချက်တဲ့လုံခြုံရေးတွေကြားပျောက်ကြားတဲ့ဖိတ်ပုံစံမျိုးတွေသာလှုပ်ခဲ့ကြတာကနေဒီနေ့တော့ဆန္ဒပြသူရာခိုင်နှုန်းပါဝင်တဲ့ခြိတက်ဆန္ဒပြပွဲကိုပြန်လုပ်လာတာဖြစ်ပါတယ်။လုံခြုံရေးအခက်အခဲရှိတဲ့ကြားကတကြောပြန်စတင်ခဲ့တဲ့ဒီတဲ့ဖိတ်မှာပြည်သူတွေကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်။အနာရှင်တော်လာရေးအမှတ်အသားဖြစ်တဲ့လက်သုံးချောင်းထောင်ပြီးဆန္ဒပြလူလူကိုအားပေးခဲ့ကြသလိုလမ်းပေါ်သွာလာနေတဲ့ကားတွေကလည်းလုံခြုံရေးဆောင်ရွက်ပေးခဲ့ကြတာပါဆန္ဒပြသူတွေခြိတက်ရလက်တချောင်းမှလည်းကားဟွန်းနေတီးကားတွေကိုနှင်းနှီးလေးမောင်းပြီးတော့မော်တော်ယာဉ်တွေကလိုက်လံကားရန်ပေးခဲ့ကြပါတယ
်ကျွန်တော်တို့လည်းအဲ့လောက်ထိကားသမားနေရာမှာအစားဒီလိုမျိုးဝိုင်းဝန်းပြီးတော့ပူပေါင်းပေးလိုက်မယ်လို့တော့မှကျွန်တော်တို့မထင်သားလေးဘူးပေါ့နော်တကယ်တကယ်လက်တွေ့ဖြစ်လာတဲ့အချိန်ကျတော့ကားသမားတွေကလည်းအကုန်လုံးဒါသူတို့ကားတွေကိုရှက်ပေးတယ်ဟိုနှီးနှီးလေးမောင်းပေးတယ်တချို့ဆိုလို့ရှိရင်ဟောင်းနေဝိုင်းတီးပြီးရေပေါ့နော်ဒီတချို့ကြောင့်လည်းကားတွေကထွက်ပြီးဆင်းပြီးတော့လက်ခုပ်တီးပြီးရေလူတွေရှိတယ်လက်သုံးချောင်းထောင်ပြီးတော့အကုန်လုံးလုပ်ပေးရေလူရှိတယ်ပေါ့နော်ဒီလိုမျိုးအဲ့လိုတွေ့တင်ဖြစ်နေတာမရှိဘဲနဲ့အဲ့လိုအခြေအနေမျိုးတွေ့ရတော့လည်းဒါကျွန်တော်တို့တပိတ်လုပ်တဲ့လူတွေအနေနဲ့ပို့ပြီးတော့လည်းမျက်ရည်ချမိတယ်အငြင်းလည်းဝမ်းတာမိတယ်ပေါ့နော်ဒီလောက်ကြီးသူတို့ပူပေါင်းပါဝင်လာလိမ့်မယ်လို့ကျွန်တော်တို့ကမထင်ဘူးသူအိနေကြပြီလို့ပဲထင်တာပေါ့နော်အဲ့တော့ကျွန်တော်တို့ထင်တာကတော့ထပ်ပို့ပြီးရန်ကုန်မြို့မှာရှိတဲ့လူတွေရဲ့အခြေအနေမှာဒီလိုမျိုးဟိုဒီမိုကရေစီရေးလှုပ်ရှားမှုတွေကိုရှိနေကြတဲ့ဆိုတဲ့ပုံရိပ်မျိုးတော့ကျွန်တော်တို့ဒီနေ့တွေ့လိုက်ရတဲ့အတွက်တော့အများတော့ဝမ်းသာမိပါတယ်ဗျာ
လုံခြုံရေးကြောင့်အချိန်ကြကြခြိတက်ဆန္ဒပြပွဲမလုပ်နိုင်ခဲ့ပေမဲ့ဒီကနေ့လုပ်တဲ့ဆန္ဒပြပွဲဟာထိရောက်မှုရှိတယ်လို့လည်းသူကမြင်ပါတယ်
ကျွန်တော်တို့ဒီလိုမျိုးလှုပ်တယ်ဆိုတဲ့ရှိရက်ကအခက်ခဲအများကြီးရှိပေမဲ့လည်းကျွန်တော်တို့ရှန်ကုန်မှာရှိတဲ့လူငယ်တွေပေါ့နော်အဖွဲ့အစည်းတွေစုပေါင်းပြီးတော့မှဒီဒီမိုကရေစီရေလှုပ်ရှားတဲ့ဒုတိယဝေ့ဖ်ကိုပြန်လည်ပြီးတော့မှပထမဆုံးအချိန်အနေနဲ့ပထမအဆင့်ချိန်အနေနဲ့ပူးပေါင်းပြီးလှုပ်ဆောင်လိုက်တယ်ဆိုတော့တဘောပဲရအောင်ရှုလိုက်ကြဖြစ်တယ်ပေါ့နော်အဓိကကတော့ကျွန်တော
Kabalon Saya, Yamanui Udola, he sent up Yawerigo, Nangazoma, Lojavo, season Tabare, Yamanangama, sit on a Dinago, Lamakamusura, Kabati Anglo, Nangazoma, Jani Jadriga, then you didn't you tear San up Yajavo, he read Hajavarishin.
Masumia Mumbia Bigger Abashi. Time your man is that Mehong Song Pine, Mesrin Tidaga, Tanwim Yet Dima, Komang Tuani Day, Tai Neja, Song Yet Apoye, see in the Zingu, Yama Sitapaka, Pikakabare, Tai and Len went to Tare di Saligu, Yama Baga, Pikataha, Sisibu Dari the Bob Chide, Lutime Bagaro, Piovare, Yama Bachan, Tanwim Yakama, Tang Dini Day, Kayin, Doka Derigu, Taupa Yipi City, Tuapi, Sali, the Zigule, Yama Tapaka, Dia Bima, Pikakabare, a Jong Zoro, Tai Chis out, Trinda, May.
မြန်မာနဲ့ထိုင်းနိုင်ငံနေဆက်တန်လွင်မြစ်ထဲတွားနေတဲ့ထိုင်းနေသားဆောင်တက်၃၃၇ရဲတပ်ဖွဲ့ဝင်တွေစီးလာတဲ့ဆက်လေတစဉ်အီဗီလာ၂၂ရက်နေ့ကပြစ်ခတ်ခံရတဲ့ဆိုတာကိုအမှတ်၃၃၇နေသားဆောင်ရဲတပ်ဖွဲ့အကြီးအကဲနီရန်ချိုင်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်ထိုင်းနိုင်ငံမယောင်ဆောင်ပြီးနယ်ဘန်တထာဖန်ကျေးရွာအနီးမြန်မာဘက်ကတော့မဲခါထာခေါ်မဲတရိတ်ကလုဖက်မ ထိုင်းဘက်ကပြန်လဲပြစ်ခတ်တာမျိုးလဲမရှိခဲ့ဘူးလို့လဲဆိုပါတယ်။ထိုင်းရင်လန်လွှင့်ထူထားတဲ့ဆက်လေးကိုပြစ်ခတ်တာဟာချင်းချောက်ပြစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရတန့်ခိုင်းတဲ့အနေနဲ့သတိပေးပြစ်ခတ်တာလို့လဲအမှတ်၃ခုရဲ့ထိုင်းရဲ့မှုကထုတ်ပြန်ပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံသောယူနီဖောင်းဝင်းနဲ့ရဲတပ်ဖွဲ့ဝင်၄ယောက်ပါလာတဲ့ဆက်လေးကိုမြန်မာတပ ဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကစံလွှဲမြစ်ထဲမှာအကျိုးတူခွဲဝေသွားလာလုပ်ကင်စားတောင်းနေတဲ့ထိုင်းဆက်လီတွေကိုနောက်ဆက်ပြစ်ခတ်တာမျိုးတွေမလုပ်ဖို့အတွက်တီဘီစီနှစ်နိုင်ငံနေကြားကော်မတီသဘောတူညီချက်တွေကိုလိုက်နာဖို့အတွက်နှစ်နိုင်ငံနေကြားအာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနေကြားဆောင်ရဲတပ်ဖွဲ့အမှတ်၃၃ကတာဝန်ရှိသူတွေကရှင်းလင်းသွား ထိုင်းဆက်လီအစည်း20ကျော်တွာလာနေတဲ့ထိုင်းဆက်လီအစည်း20ကျော်တွာလာမှုရာရဲ့ဆိုင်းကြရပါတယ်ထိုင်းဒေသခံကြေးရွာသားတွေကလည်းသူတို့တွေကိုကာကွယ်ပေးဖို့အတွက်ထိုင်းအနာဘိုင်းနေထံမှာတောင်းဆိုကြကြပါတယ်အခုလိုမျိုးထိုင်းနေကြဆောင်တဲ့ရဲဆက်လီအပြစ်မခံရခင်ထိုင်းရဲ့တားလီတွေကိုမြန်မာဘက်ကပြစ်ခတ်မှုအေးပြီးလာတဲ့မှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ကရင်လူခ ที่ดูดีตอนนี้เรื่องเรื่องเจ้าเล็บที่เด็กบอกน้าพี่ดูชิ่งเลยที่ดูว่าดีไทยกูเว่ปีปีดีจำนวนที่ดูดูกูเว่ปีปีบอกได้จ้ารอดีลูกยอมเลยคอนฟลิกต์ที่ไหนเนี่ยว่าเราสามมือดูได้ที่ดับว่าทุกที่ตอนหลานเนี่ยที่ดูดูกูดูมีช่างละที่ที่อันเสียก็แต่ที่ดูดูจะยันรู้แล้วก็ตอนหลังกูดูว่าดี ไปตีเลยตัวมือเลยพอเลยอาจจะเราตัวเนี่ยใช้เนี่ยลูกยาตนาที่เลยตัวเราชนะด้วยแล้วมันเปลี่ยนแต่บุบบ่หนาว่าเปลี่ยนแล้วไม่ยากบุบบ่แต่แม่ลูกแม่ที่เพียงแต่จะเก็บเวลาตีเงินมือไม่ใช่เอาเราทำงานเนี่ยจุดจุดไปบ่เลยตอนนี้เราสูงลุ้นเลยมือชนะเนี่ยช่องนั้นที่ถ้าสูงลุ้นเลยลูกเรียกว่าตอนละมีเยี่ยจ้าเราบ่เจ้าอยู่ไม่ใช่ยาเราบ่
กินปีเนี่ยได้มาพี่ป้อนนี่เลยใจบริจาคเนื้อสัตว์ก็ทบเยี่ยงเจ้านี่ใช่อะไรกินยาตาต้องในชีวิตตอนนี้มีการนักวิทยาลัยมาคุยลงในไทยนี่ใช่ไหมสัตว์ต้องในไทยทุกข์พี่นี่เลยสิบเยี่ยงยังทุกข์เดือดร้อนไทยนั่งเงินประกาศประหิตาลูกดูดีละกูยิ่งเกิดยิ่งพิสิริกูตอนนี้มีกูพี่ปีตัวยาวไปวิ่งแค่วิ่งหน้ามา
คุณลุงมีมาสิจะพักการท่านเสรีหรือหลังเปลี่ยนนี่ได้เลยพี่ป้าเองใช่ไหมไม่มาพี่ป้าไปเกล้าบ้านสิที่กินยาด้วยที่นี่ก็รอทะเลาะไปคุณสบายหรอป้าสิงห์นารีกูเต็มสบายจะมาเลยที่ตรงนี้มาเยี่ยมยูดมีกันนะมาเต็มสบายมากรอยาตาสุยากูเพชรบีรออาณาเต็มอยู่ทารีมีมาสิจะเย่ลูดามสันเนี่ยพันสิทธิ์เพียงหมู่เรียนเอาตายินตาที่ตารีมาทุ่งสิสินได้ใครนี่ได้จ้า ปีตุลูรุกาเซียนดูข้าจีลาบีรอลูดาจินสันน่าทับไปหมู่กูนี่ได้ก็ยืดจีลูอันนี้เรื่อง
မကြသေးခင်ကပဲဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအနေရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနဒုဝန်ကြီးနော်ထူးဖော့ကပြောပါတယ်ဒီနော်ထူးဖော့ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့မြို့သမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားတာနားဆင်ပါရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
Good day, Luda. You know, yes, so yeah, the Yaku, bigger as such a yaniga better, poisoned it up or not. So, the tema.
ဟုတ်ကဲ့ပါအခုလိုနိုင်ငံအတွက်ရေးကြီးတဲ့အချိန်မှာဒီလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်စီမံခန့်ခွဲရေးဝန်ကြီးဌာနမှာတာဝန်ပေးခံရတဲ့အတွက်ကျွန်မအနေနဲ့အများကြီးဝမ်းမြောက်ဂုဏ်ယူမိပါတယ်အခုချိန်မှာဒီစစ်ကောင်စီရဲ့လူ့ထံမှာလူသားမဆန်တဲ့ဖန်ဆင်းမှုတွေတပ်ဖြတ်မှုတွေပြီးတော့မှာဒီတိုင်းရင်းသားနယ်မြေတွေမှာထိုးစစ်ဆင်တပ်ဖြတ်မှုတွေကြောင့်ဒီပြည်သူလ
tahu pekan yang ada tu. Cuma ini ni, nyanyi, lalu tu. Cuma muka season si de, kuat le si de. Hulu dengan tu, ye ji de cima, jilu ye ji de tanah mah tahu pekan yang ada tu. Cuma ini ni, nyanyi one bag kau ini balik.
Okay, so the good news is that the PNS is a very good thing. The good news is that 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 the good news is
Semalam wujud tanah ni ni ganda di kue bido ma luda je saya lu ane dek kumi jago bebo pinse tanah ni si bade. Aji ganda life tu ni ama bijuin sebesar ni doka bejo si me. CGM lu sah ni dek wujud tu ni dia pansi cung nauzik kaya dek lu dek si me. Bido ma leshi sana piade lu dek sama bido lelo le saje si me. So ena dek ganda life kue bido ma lu ane dek kumi jago kecil je jago bebo tu pinse tanah ni si bade. อ่าแล้วลงเขาเนี่ยเนี่ยมาเลยที่มาดูอันนี้เนี่ยก็ดูที่นั่งเนี่ยก็สิ่งลงเขาอยู่ด้วยลงไปบ้างเนาะยูเอ็นเพื่อสีบางเว้ยเนี่ยมันยังไงกูมีเป็นนี่เลยแต่สัญญาสุยาเพื่อด้วยสุยาเขาเดียเพื่อสีด้วยเนี่ยด้วยพี่เจ้ามาตัวอันนี้เนี่ยสิ่งที่เอาสู้กูที่มันไม่พิวเวอร์เนี่ยมีที่นี้เนี่ยมาปูบ้างไปว่ามึงเล่าบอกกูต้องสมัยสิ่งลงเขาไม่ได้ลงไหม
กูเลยรู้จักมาสูรุษเองดีคลาสปอดอยู่ในเทเวศสแตนส์โก้เบบีดาสุยาลุชิเดอันนี้เบบีดาสุยาลุยานี่พี่ดอมาเซบีบุเน่เมื่อปีอาทิตย์สุยาลุยเล็กเซบีบุจัดเซลเล่ไต่ตัวดาวุชิบอนอ่ะหุ่นสูรุษเองดาจมารุจาราบอนอ่ะปีเอเล่สักคนยันยาสูรุษเองเลยมีด้านยิ่งยิ่งสุยาพวยอุ่นจีรีประมาณ
20岁要五年才拿，安尼内哦，所以每位老年人为啥定的吧？比较先。好，给啥定的吧？比，起码都话一到一些，老年人现在也是会比较嘛，不是老些人嘛，得拉最老长也蛮严重，东拉最老长也蛮严重，超拉最老长也蛮严重，故阿老话一岁差差比吧比。 我们马斯洛先的，得了最马斯洛先，啊，这么多比老长也蛮吃住些的，而且嘛，啊，这在三亚那个来过年半年的，所以也配对呢，呃，接待就不是的，比如嘛，张姨那的大弟弟嘛，刘大姐三那过年半年的，CBO、CSO就那来，呃，接待就不是的，啊，比如嘛，那的老过年就六二年的CDM，啊，六在六的哦，这边上就一个，哦，就个，对哦，你那就下比如嘛。 啊，过年包月，啊，新年月是吧嘞？有些嘛，说了些咯，起码都个啊，过年六二年的啊，六九月年的，的六大姐才要六九五不呢？的human security 个别话也是包月，新年月、龙年新年月个差不多嘛，刚才大部是吧嘞？
哦，估计嘛个，现在个阿那灯塔比罗，他三那边的都没有撇开的撇渣，内山那边潘子家里来新的，第四代古三姐呢，楼下木门的苗，内古家里新的卡扎罗，阿古路苗的来新旧尼阿来的，是阿那灯塔的看见不呢？第七年阿妈，古路古阿的单位有摊上阿拉阿卡扎罗。
ဒီအကန့်အသတ်အကြာစီတွေအခက်အခဲစိန်ခေါ်မှုတွေရောဘာတွေများရှိနိုင်မလဲအခက်အခဲစိန်ခေါ်မှုတွေကတော့အများကြီးရှိပါတယ်စိတ်ခေါ်မှုတွေရှိမယ်ဥပမာအဖြစ်ဒုက္ခတွေတွေ့စိတ်ပေးဆောင်တွေကိုအကူအညီပေးဖို့အတွက်ဒီနေဆက်ကိုဖျက်ချော်ပြီးသားလူတွေကတရားရနိုင်ငံကအစိုးရတွေကဒီဝင်အခွင့်မပြု
ဘူးဆိုလို့ရှိရင်ကျမတို့ကလိုအပ်နေတဲ့အကူအညီကိုပေးဖို့အတွက်အများကြီးအခက်အခဲရှိပါတယ်အဲ့ဒါတော့ဟိုစိတ်ခေါ်လုပ်ငန်းလက်တွေ့လှုပ်ဆောင်တဲ့နေရာမှာဟိုစိတ်ခေါ်မှုပေါ့နော်ဒီကျွေးမှာဆိုလို့ရှိရင်လည်းဒီCDM လုပ်နေတဲ့မိသားစုတွေကိုအကူအညီပေးဖို့အတွက်ဒီဟိုဇာငွေလွဲတဲ့ဟိုအခက်အခဲတွေအများကြီးရှိပါတယ်အဲ့တော့အခက်အခဲရတော့ရှိတယ်ဒါပေမဲ့လက်တွေ့လှုပ်ဆောင်တဲ့
humanitarian assistance เนี่ยปัตตะไปတော့มาတိုင်းသားဒေသတွေမှာလည်းအုပ်ချုပ်ရေးရန်ရရှိထားတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းရှိတဲ့နေရာတွေရှိတယ်ပေါ့เนาะဆိုတော့အဲ့ဒီနေမြေတွေမှာဆိုလို့ရှိရင်ဒီလူသားချင်းဆိုင်ရာကူညီကိုထောက်ပံ့နေတဲ့လက်ရှိထောက်ပံ့နေတဲ့ဖွဲ့တွေအများကြီးရှိတယ်ပေါ့เนาะအဲ့ဒီမှာ
ဒီတုံ့ပြန်ရတဲ့အခက်အခဲတွေကိုသူတို့ကပြင်ဆင်ပြီးတော့မှာဘယ်လိုတွေနဲ့ဟိုရတဲ့အနေထားမှာပူးပေါင်းပြီးတော့မှာလှုပ်ဆောင်ခြင်းအဖြစ်ဒီလူထုတွေစီကိုဟိုအကူအညီတစ်ချေရောက်ပေးနိုင်ဖို့အတွက်အကောင်ဆုံးကြိုးစားနေပါတယ်ဆိုတော့ဒီမှာလေးကျွန်မတစ်ခုပြင်ချင်တာဒီရက်ပိုင်းအတွင်းမှာပဲဒီအမာတီဗီကနေပြီးတော့မှာဒီမြန်မာစစ်တပ်ကနေပြီးတော့ပြင်ညာသွားတာတစ်ခုကြားလိုက်ပါတယ်အဲ ဒီလိုပဲဒါအန်ယူဂျီကစင်ကြိုင်အစိုးရလားဒီပုံမှာဘယ်လိုများတုံ့ပြန်ချင်ပါလဲရှင်။
စစ်ကောင်စီအုပ်စုကဘယ်လိုပဲပြောပြောကျမတို့အန်ယူဂျီကလူပြည်သူလူထုရဲ့ထောက်ခံမှုကိုအပြည့်အဝရရှိထားတဲ့အစိုးရဖြစ်တယ်။ကျမတို့ဒါဒီရင်ဒီဝေအစိုးရဖြစ်တာကိုလူထုတွေလည်းသိတယ်နိုင်ငံတကာကလည်းသိပါတယ်။ ဒီစစ်ကောင်စီကသူတို့ကိုသူတို့ကိုအစိုးရလို့အတိမတ်ပြတာတကယ်ကြတော့အဲ့ဒါတော်လေးကိုကြီးစရာကောင်းတဲ့ကိစ္စပေါ့နော်သူတို့ကတိုင်းပြည်ရဲ့အာဏာကိုလက်နဲ့တုံးပြီးတော့မှမတော်မတရားအရယူထားတယ်ပြီးတော့မှသူတို့ကလည်းသူတို့ကိုအတိမတ်မပြုတ်ဘဲနဲ့သူတို့ကိုသူအစိုးရလို့အတိမတ်ပြုတ်ပြီးတော့မှအစိုးရလို့သူတို့ကိုသူခေါ်တာတော့ကျွန်မထင်တယ်အဲ့ဒါအရင်ပဲရှက်စရာကောင်းပါတယ်။
အခုဆိုလို့ရှိရင်စစောပြောသလိုပဲဒီဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရပေါ်မှာဒီမြန်မာပြည်သူတွေကတော့အမတန်ကိုထောက်ခံကြတယ်နိုင်ငံတကာမှာဆိုရင်လည်းသူတို့ထောက်ခံဆန္ဒပြပွဲတွေအများကြီးလုပ်ကြတယ်ပြည်တွင်းမှာလည်းဒီလိုပါပဲအလားတူပါပဲထောက်ခံတဲ့ဆိုပြီးဆန္ဒပြပွဲတွေမှာသူတို့စိုင်းပုတ်လေးကန်ပြီးလုပ်ကြတယ်အများကြီးရှိတယ်ဆိုတော့ဒီဂျာကာလာအခုလိုဖွဲ့စည်းလိုက်တဲ့
data mamu pala lugia pita bono, either di se anashi ama niade dokasye go dematide. Either di dokasye go dema kanya pide noma, dema bidu male, di dokasye go makanzazi chimbu, dema non music bidu mam di dokaye dango makanzazi chimbu. So as dema di bidu de ga, di nuji soya boma toka a beda ga, dudu ninega. This is Anna Shea, Macaune, Sojo de Gudua, Kanga Pide, Azamolodi, Nangadagama Yoni, and Mapi to be Dario, Bioma to Pianima, Pidrima Shea, or Pidu Pidadiga, Pidoya at the San Diego, Mubele, and you see Soyago Tonkana, Tomato dress, Kua Miazi Pisede, and the Kua Nebe, Tomato de Alo Lutine, Pedro Democracy, Go Yashibo Dre, Josa Lotondwame.
Okay, ba. Good solution. Da, pwesi like the NUG soya tema ve pipi. Good evening, bono. Di mian nanya juan ma. Di se anasin sanjin lo shangu ye ma solution. Niu dumi ye niu ayu si ham a juya ba le. So mian nanya ma. Di mu kui si nanya soya ku pila me solution. Niu dumi ye jua anaga ham po piro kau la me lu yo miao le ma la. Di bo la la me pata luo. Belum mian mian sami ba le.
Okay, the Kazan Zalo Lizmado Nangamali, no, the Lunga, the Mute Midri, Gano, Ying Dea or Gu Chimayo, you know Nagama, the Jaden Yama, Ochima, Niagana, Sidima, Nena Shigani, but we low town is at a low ye gaye, ye chin shizare, Ludi Pitapono, Lunga, the Mute Midriano, Edo, Elo Losamudu, Tessayan, Gonza Diga, Tima Pumune, Nia Pemu, Gonza Munia, Pemu Vendu Apare. Jidotimaga, a good Dudia Wunji, can't check and a new G Soyaga. You know the media, Lunga, do yet low nights and go. I think my beauty at the Bobby Tipale. Jidot, now Lame, Pedre, Democracy, Soya, Dima, အမျိုးသမီးတွေလူငယ်တွေရဲ့ဥဆောင်မှုခံကန်တာကိုအတိမတ်ပြုပြီးတော့မှနေရာတွေပေးဖို့ဥဆောင်ခွင့်ပေးဖို့တွေမျှော်လင့်ပါတယ်အဲ့လိုပါမှာပဲတိုင်းပြည်အတွက်လိုအပ်တဲ့အတူတက်မှုတွေရရှိမှာဖြစ်ပါတယ်
ဟုတ်ကဲ့ပါအခုလိုချိန်ပေးဖြစ်ကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်မကင်ဖြူတွေစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခဏနားဆင်ကြရအောင်ပါ
အမေရိကန်အာဂတ်တာဆွေးနွေးပြီးလိုက်ရဲ့ဖွဲ့ကမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ဦးဆောင်သူတည်ထွင်ထားတဲ့ Ingenuity စူဆန်ရဲ့ရဟတ်ရင်ဒေးဗီလီဟာ2020ခုနှစ်ဧပြီလ19ရက်တနင်္လာနေ့ကအင်္ဂါဂျိုပေါ်မှာပထမဆုံးဖြစ်တဲ့အောင်းအောင်းမြင်းမြန်ပြန်တမ်းပြပြီးတမိုင်းမှတ်ချက်တင်ခဲ့တယ်ဆိုတာကိုဒီပတ်မှာပြောပြပါရစေ
The first flight of a current aircraft to another planet. This flight control confirmed that the
ENGA job was performed by the Japan Air Force. Japan did that, Japan sent that, Chukwu Piarariko, and all men and Lupian Nine Lu, ENGA job Susan Puega, California Pine, Los Angeles Nama Shire, NASA, JPL Tenchu is a Kangani Pione Rabba.
We can now say that human beings have flown a rotorcraft on another planet.
တခြားဂျိုးတစ်ခုပေါ်မှာလူသားတွေရဲ့ရဟန်းရင်ပြန်တန်းနိုင်ပြီလို့ကျမတို့အခုပြောနိုင်ပါပြီလို့ဝမ်ပန်တတာချိန်ညာနေသူက JPL စခန်းကဒီရဟန်းရင်တိဆောက်ရေးစီမံကိန်းကိုကြီးကြပ်သူမြန်မာအင်ဂျင်နီယာဒေါ်မီမီအောင်ပါဒီလိုပြန်တန်းနိုင်ဖို့အတွက်သူတို့တွေနှစ်ပေါင်းများစွာကြိုးစားခဲ့ကြရတယ်လို့လည်းပြောပါတယ
် Well our team has been working over 6 years some even longerTowards
that dream. ငါကျိုးပေါ်မှာပထမအဆုံးပြန်တဲ့အတွေ့အကြုံရခြင်းတဲ့အိမ်မက်တိုင်းကျမတို့စူးစမ်းခဲ့တာ6နှစ်ကျော်ပါပြီ။တချို့ဆိုကြားလာပါပြီ။ဒီမတဲ့တော့ကျမတို့ရဲ့အိမ်မက်အကောင့်ထဲပေါ်လာပါတယ်
။ဟုတ်ပါတယ်။အလေးချိန်အဖြစ်4ပေါင်လောက်ပဲရှိတယ်။နေအောင်ကြီးစွန့်ရင်တုံးရဟရင်ကလေးဟာစီစဉ်ထားတဲ့အတိုင်းပွဲဥရအဖြစ်နဲ့34စက္ကန့်ပြန်တမ်းမှုလုပ်နိုင်တယ်လို့ငါကျိုးကရတဲ့အချက်လက်တွေနဲ့အတည်ပြုနိုင်ခဲ့တဲ့နောက်သုံးနိုင်ရဲ့အချာမှာအခုလိုပြန်တက်ပြန်ဆန်းလုပ်နိုင်ကြတာဖြစ်ပါတယ်။ရဟန်းရင်ပေါ်မှာတက်ထားတဲ့အမြင့်ပြကရိယာကအချိန်ကိုကြည့်ရင်အမေရိကန်အရှေ့ပိုင်းဆန်တော်ချိန်သုံးနိုင်34မိနစ်မှာရဟန်းရင်ဟာအစီအစဉ်တိုင်း10ပေအမြင့်ကိုပြန်တက်ပြီးမိနစ်ဝက်လောက်အင်္ဂါဂျိုမျက်နှာပြင်ပေါ်မှာလှစ်ပတ်ပြန်ဝဲပြီးမှပြန်ဆင်းတဲ့အခါမှာသူ့ရဲ့ခြေလေးချောင်းပေါ်မှာကောင်းကောင်းပြန်ပြီးရက်ခဲ့တာလို့ NASA ကပြောပါတယ်။အခုလိုအင်ဂျင်နီယာဒီရဟတ်ရင်ကလေးပြန်တန်းနေတာကို NASA JPL စခန်းကနေတရက်ထုတ်လွှင့်ပြသကြတာဖြစ်ပါတယ်ဒီလိုပြန်တန်းနိုင်အောင်ဘယ်လိုစ조사ခဲ့ရတာပါလဲ
It looks easy I would like to take this opportunity to remind how difficult it is to fly a rotorcraft at Mars
ချီရလွယ်တယ်လို့လို့ねဒီရဟတ်ရင်လေးကိုအင်္ဂါဂျိုပေါ်မှာပထမအဆုံးအဖြစ်နဲ့ပြန်ဖို့စ조사ရတာဘလောက်ခက်ခဲတယ်ဆိုတာအခွင့်အကြုံတော့ပြောပြချင်ပါတယ်ဘာကြောင့်လဲဆိုရင်ဒီအင်္ဂါဂျိုဘောကလေတုကတိတ်ကိုပါလွန်လို့ပါကဘာနဲ့ရှင်ချင်းအပုံတရာပုံတပုံလောက်ပဲရှိပါတယ်ကဘာမှာဆိုရင်ဟိမွန်တာတောင်ထက်3000လောက်မြင်တဲ့နေရာကိုရောက်နေတယ်လို့ပါပဲအဲ့တော့လေတုကတိတ်ပါပါတယ်ဒါကြောင့်မလို့ ingenuity ကတကယ်ပေါ့ပေါ့တေးတေးလေးစောက်တော့မှဒီအင်္ဂါဂျိုလိုနေရာမျိုးမှာပြန်နိုင်မှာဖြစ်ပြီးတော့သူ့ဟာသူရက်တည်နိုင်မှာပါသူ့ရဲ့အလေးချိန်ကို4000တောင်မပြည့်အောင်လှုပ်ထားပါတယ
် ingenuity ရဟတ်ရင်ကလေးအင်္ဂါဂျိုဘောပြန်တန်းနိုင်တာဟာNASA အတွက်တော့သူတို့ရဲ့27ရာစု right ရင်းနှောင်းစူးစမ်းပြန်တမ်းမှုအဖြစ်နဲ့သတ်မှတ်လိုက်ပါတယ်။ American နိုင်ငံမြောက်ကိုလိုင်းလန်ပြည်နယ် Kitty Hawk နားမှာ1903ခုနှစ်ဒီဇင်ဘာလတုန်းက right ရင်းနှောင်းကပထမဆုံးမော်တာတက်လေယာဉ်နဲ့ဝင်ဟင်မှာပြန်တမ်းပြခဲ့တာဖြစ်ပါတယ်။သူတို့ဟာ P120 အကွာဝေးကို12စက္ကန့်နဲ့အရောက်ပြန်တက်ပြန်ဆင်းလုပ်ပြခဲ့တာပါ။ဒါဟာဒီကနေ့ကမ္ဘာတစ်လွှားမှာရိုးနေပြီဖြစ်တဲ့လင်းပြန်တွေပေါ်လာစေတဲ့လူသားတွေလေးတဲ့ပထမဆုံးစပြီးပြန်နိုင်တဲ့အောင်မြင်မှုမျိုးဖြစ်ပြီးအခု ingenuity ကလည်းအင်္ဂါဂျိုးနဲ့တောက်ကြဂျိုးတို့စနေဂျိုးဘောက Titan လားလိုမျိုးနေဆက်ကြဝလာတွေကစူးစမ်းလေ့လာမှုတွေကိုလုပ်ဖို့အတွက်လမ်းပေါက်သွားတာဖြစ်တယ်လို့ NASA ရဲ့ယာယီအကြီးအကဲ Steve Jarczyk ကပြောပါတယ
် this really is a Wright brothers moment it's the start of a whole new kind of planetary exploration
And ingenuity success.
ဒါကြောင့်ဒီအင်ဂျင်နီယာရီတီကလေးဟာနိပညာအရသာမကစူးစမ်းလေ့လာမှုမှာပါထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ပြီးလုံနေစွာတစ်ခုရလာစေပါတယ်။ဒီညီကိုရဲ့ပထမဆုံးလေးတဲ့ပြန်တန်းနိုင်မှုကိုဂုံပြုရနေနဲ့အခုအင်္ဂါကျော်ပေါ်မှာပထမဆုံးသွားရောက်ပြန်တန်းတဲ့အင်ဂျင်နီယာရီတီရှင်ပေါ်မှာရက်ညီနောင်ရဲ့ပထမဆုံးလေးရင်တောင်ပန်အဖြစ်တိဆောက်ခဲ့တဲ့ပိတ်ဆက်ကလေးကိုအင်ဂျင် ตัวเนี่ยเป็นเนี่ยเราก็มาเช็ดทาร์เรน่าใช่เองก้าจูบตัวเนี่ยประสิทธิ์เรื่องสกันเนี่ยยายอยู่มาตั้งแต่เงินรับเช็ดไปเลยเลยมองอย่างเส้นเนี่ยยี่ยี่เนี่ยไม่ใช่ละเองก้าจูบเนี่ยเป็นกูนับขันทาร์บีเจ้าตั้งเนี่ยดีเยี่ยมเป็นกูจะชกกันยังไงจะชกกันโจรมือมีมือขอเนี่ยจ้าเลยที่ยังไงเงี้ยเลยกูเองก้าจูบตัวประสิทธิ์เรื่องยังไงวันไปเที่ยวมาชีวิตเที่ยวไปเลยด้วย นักแต่บริษัทเนี่ยสิว่าบริษัทสัญญาดักเวกันตะคุเล่พี่เต้เป็นชาวเวงป่ะแต่สิบเอ็ดสิบเอ็ดยังกะลีฮะกบ้ากันในคนละลาลาอากาศที่นิ่งเงียบมาเฟเวอร์ริสเซชี่มาเอ็งก้าจูเอ้เจเซโร่มีรองใจหัวมาสินตะเคราพี่ไปเอ็งก้าจูบอกว่าลดเงียบดีเย็นนั่นมีมาเอ็นเจเนียร์ที่ให้เงินกูนี่เป็นยังสัญญาเปียตามุตะคุนี่เนี่ยที่สักเคราพี่ไปแต่สิบเอ็ดสิบเอ็ดยังก้ารอ เองอาจจะบอกมาเช็คกันแต่สิเรียนนี่ทั้งเงี้ยตัวเองเชียร์กูเข้าพูนเองอาจจะบอกว่าเจ้าหนุ่มนารีกูเข้าอยู่บุพเพไปที่เองอาจจะบอกว่าเจ้าหนุ่มนารีกูรอน้ำมากระบะกูเปลี่ยนเตะดีลีลาสั่งเสร็จมาบ้างที่ยังให้ยังกันเลยก็เปลี่ยนเวลาเนี่ยแต่เส้นเรื่องกูกำลังลงไหนเนี่ยสุดาตัวยาเรื่อยๆแล้วแม่ตัวเองไปเรื่อยๆมาเว้ยนักทัพเปลี่ยนตั้งหมู่อเมียพี่กูลงพูด้วย
นาซาก็ซีซันนี้ไปเลยสุรากูเต็มใจเองที่เดินไปเจอตึกบ้านนี้ปีนี้กันนะกูที่มาเว้ยกันนาเลยดีนะจ๊ะแล้วจะเป็นมาเต็มที่สำหรับเราเข้มยุติซีซันที่สักแค่ไหนตึกบ้านนี้ปีนี้กันนะกูน่าสนใจอะไรพี่ไปเลยสิเอเป็นสิ่งกันนะซีซันนี้ก็รอดเราไปเอ้ากูสับปีโร่ตั้งใจนี้น่าสนใจที่จริงจะกูเต็มใจไปบ้างไหม อินโดนีเซียเนี่ยจากการดำเนินมาเมื่อเทมาจิมบามีอาเซียนทีดีซีเวกันเนี่ยมาลุลุจวดกางโจพิเมตบอดูนิเจตคุยาลานัยยาวเอเชียดังอาเซียนเนี่ยในประกาศเมื่อเล่นท่าจารีลูอินโดนีเซียเนี่ยจะยังวุ่นจีกับเปียโซไลบาร์เมื่อเทมาปัตมาซงจิมบามีซีเวกันเนี่ยมาลุลุจวดโจพิเมตบอดูนิเจตยานัยเมลูอาเซียนกางโจนิประกาศเมื่อเล่นท่าจาราบ้า เนื้อมันยังดึงอาจารย์พมุริยาดับบุเน่สานาเท่าท่ามุอากุญีเดวิญญาเปียขวัญพิบูเนื้อมาสิกางจังกูอาเซียนกางจังนี้ประกาศมันเป็นเพียงมาจิมบามีนิลากันมาไต่ต้นจารีเมลูตันดามันกูโกกาบิโรไรดาตเนมาเยทาบาร์เรที่นิลากันฮารอมเนื้อมาเจอเด็กกูนั่งยันข้ากับวัยวุ่นพิเศษมูปัตมาจงอคัยมาจูบันเนลุยเล่พิบาร์เร อากุลมีอาเซียนพวกกับสูบิวจูบันเมทมาโรมีมาในงานด้วยเซวันเนสานายิคาริเปโบนัยมูอาจารย์พามูริโกยัดแอมเปโบเสกังซีเน่มีด้านยิ่งใหญ่สุยาแอนยูจิโรจ้าด้วยส่งเสริมเนี่ยพิบูอาเปไตดอมโบทูโกเซเลตูคันทายริปาวินเนลูเลตรีนิมิติกาพิบาร์เรมีมาเซียนาติงกางซาวปัจจุบันมีเมียงไลโกลูดาดูอปอมาจูโลเนยาสุเวมูเนสงสันเซเซโบอาปีบีสายาลุนยิ่งเชนดากุเอพเอไอเงาอาเซียนพวกเอเวนังงานิโกดาวสุไลบาร์เร ที่เราไม่ยอมมาเยี่ยมอาเซียนมาส่วนในบทเรียนลูมาเวยังงูมีมาเราจะบ้างจะมาด้วยกันเลยสนับยาเวดีกันยังงูมีเนี่ยเนี่ยมาจะจบยันปวดทรมารีมันบีเนี่ยจะทำมีแบบมาเราอันนี้ด้านยิ่งใหญ่สุยากูเท่าแข็งจังที่จะสนับยาจ่าเด็ดตัวเด็กกูพิเศษกว่าเลยแต่ดีเนี่ยแกนิวแต่ดีจ้ามาที่จะทำขยายเนี่ยมาที่มันเนี่ยอาจารย์ทำจะเข้ามือพิเศษมาเลยมีเจ้ามีอันนี้จะเป็นอีกอย่างมาเลยสิ่งที่กัดดีกันเนี่ยจะขัดใจงาอุจิจันที่มันบีเราจะอุ้ยส่
ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှာကတော့ကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ရောဘတ်လူးဝစ်ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဖီဝေကိုနားတော်တာဆင်ခဲ့ကြတဲ့အတွက်တော်ရရှင်တွေကိုကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပညာဝေးကွာလို့လိုရာဆန္ This program has come to you from the